Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် January 15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 19 kHz 15653ညာ line to meter 25 kHz 1783ညာ line to meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာလေကြောင်းတိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ရွှေပြောင်းနေထိုင်သူတွေအရေးမျက်မျက်တက်တာကင်တွေဖို့အတွက်ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံမှာအနေများတဲ့စောင်းမုန်တိုင်းတံကိုရင်ဆိုင်နေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့အတူစည်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာရှိနေတဲ့စစ်ကောင်စီတပ်စခန်းအများအပြားကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပြီလို့အေးအေးရခိုင်တပ်တော်ကကြေညာပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်မှုတွေလုပ်နေပါတယ
်ဟိုရာကိုလက်နက်ကြီးတွေကဟိုတလုံးတလုံးပြစ်လိုက်ပြီဆိုရင်ဒီစစ်ကောင်စီဘက်ကပြစ်လိုက်ပြီဆိုလို့ရှိရင်အိမ်လေးခါတော့လို့ခုလိုခင်စားတော့အိမ်လေးမပြောတော့ဘူးလေ
ရခိုင်ဒေသခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နက်ဖက်ကမှာလည်းစစ်ကောင်စီတပ်နဲ့ကချင်တပ်တွေကြားမှာတိုက်ပွဲတော်တော်လေးပြင်းထန်နေပါတယ်တနင်္လာနေ့တိုင်းလောင်းလုံဘက်မှာတော့စစ်ကောင်စီကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်လောင်းလုံဒေသခံထောင်နဲ့ချီပြီးတော့တိမ်းရှောင်နေရပါတယ်ခွင့်ပြုချက်လိုင်စင်မရှိတဲ့ငွေလွှဲလုပ်ငန်းလုပ်နေတဲ့အယောက်တရာနီးပါးကိုစစ်ဆေးအရေးနေပါတယ်ဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
အစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသတစ်လျှောက်ဒီကနေ့မှလေကြောင်းကနေတိုက်ခိုက်မှုတွေကိုလုပ်ခဲ့ပါတယ်။မနေ့ကတိုက်ခိုက်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာလည်းလူပေါင်း130ကျော်သေဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ Hamas ကျန်းမာရေးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကလည်းသူတို့ရဲ့မြေပြင်ကရောဝေဟင်ကပါစစ်ဆင်မှုတွေအတွင်းမှာဂါဇာတောင်ပိုင်းခန်ယူနစ်ဒေသမှာရှိတဲ့လက်နက်တိုးလောင်းရုံတွေကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနဲ့လက်နက်တွေနေရာချဖို့လုပ်နေတဲ့ဂါဇာမြောက်ပိုင်းကစစ်သွေးကြွ5ဦးကိုလည်းချိန်မုံနိုင်ခဲ့ကြောင်းတင်းလာနေကပြောပါတယ်။အစ္စရေးစစ်တပ်ဟာအရက်သားစစ်သားမခွဲခြားဘဲနဲ့တိုက်ခိုက်နေတဲ့အတွက်ကြောင့်မလို့ဂါဇာကျန်းမာရေးဌာနကပြောဆိုပြီးတော့အစ္စရေးရဲ့စစ်ဆင်ရေးတွေအတွင်းမှာတေဆုံးသူဟာ 24,000 ထက်မနည်းရှိလာနေတယ်။ပြီးတော့လည်းဒဏ်ရာရသူပေါင်းကလည်း 6,000 ကျော်ရှိနေတဲ့အကြောင်းတင်းလာနေမှာပြောပါရယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကဟာမတ်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်လို့လူပေါင်း 1,200 တေဆုံးခဲ့ရပြီးတော့240ဖမ်းဆီးခေါ်ဆောင်ခဲ့ရတဲ့ဖြစ်ရပ်အပြီးမှာပဲအစ္စရေးကဟာမတ်စ်ချေမုံရေးစစ်ဆင်မှုတွေကိုစတင်ခဲ့တာပါ။လူတောင်းချီတေဆုံးခဲ့ရတာဖြစ်ပြီးတော့ဂါဇာမှာပြစ်ခတ်မှုတွေအတွင်းရက်စဲဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဝေါင်းကလည်းတင်းလာနေကတောင်းဆိုထားပါတယ်ရှင်
။ယူကရိန်းကိုရုရှားတို့ကျူးကျော်ခဲ့တဲ့နှစ်နှစ်နီးပါးကာလအတွင်းမှာစစ်ဘေးဒဏ်ကြောင့်အိုးအိမ်ဆုံးခွာခဲ့ရတဲ့ယူကရိန်းနိုင်ငံပြည်တွင်းပြည်ပဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ 4.2 ဘီလီယံဝိုင်းဝန်းကူညီပေးကြဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မကြသေးခင်တုန်းကရုရှားတို့ဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတဲ့အတွက်အရက်သားတွေဘေးဒုက္ခရောက်ရတာထိခိုက်ပျက်စီးမှုတွေပိုးပြီးတော့ဆိုးလာတာကိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့နဲ့ဒုက္ခသည်အေဂျင်စီအဖွဲ့အစည်းတစ်ခုကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ရာသီဥတုအေးခဲလွန်းနဲ့ဆောင်းရာသီအတွင်းမှာအကူအညီတွေအရေးပေါ်ပေးဖို့လိုတယ်ဆိုတာကိုလည်းနိုင်ငံတကာကတိုက်တွန်းထားပါတယ်။ထောင်တောင်းချီတဲ့အရက်သားတွေဟာအခြေခံလိုအပ်ချက်တွေမရှိဘဲစစ်မြေပြင်တွေမှာကြောက်ရွံ့ပြီးတော့စိတ်ဒဏ်ရာတွေခံစားနေရကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။ဒီဒေါ်တွင်းမှာပဲမနေ့တုန်းကရုရှားကျူးကျော်စစ်အဆုံးသတ်ရေးယူကရိန်းဘက်ကတောင်းဆိုတဲ့အချက်ဆက်ချက်ပါတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုနိုင်ငံပေါင်း83နိုင်ငံကအမျိုးသားလုံခြုံရေးအကြံပေးတွေကဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာစီးပွားရေးဖိုရမ်မကျင်းပခင်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ယူကရိန်းနယ်ကရုရှားတို့အပြီးသက်ရုတ်သိမ်းရေးယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုဒါစရုပ်ဒအချိန်မြောက်နိုင်ငံတကာအမျိုးသားလုံခြုံရေးအကြံပေးတွေဆွေးနွေးကြတာပါ။ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေအတွက်စီးပွားရေးထွန်းတိစနိုင်ငံတွေဖွဲ့စည်းထားတဲ့ BRICS အဖွဲ့မှပါတဲ့ Brazil, India, Saudi Arabia နဲ့တောင်အာဖရိကနိုင်ငံတို့ပါဝင်တက်ရောက်ပေမဲ့တရုတ်ဘက်ကတော့ကိုယ်စားလှယ်တက်ရောက်ခြင်းမရှိပါဘူးရှင်။
ရွေးကောက်ခံထိုင်ဝမ်သမ္မတလိုင်ချင်တီကထိုင်ဝမ်ကိုအမေရိကန်ကဆက်ပြီးထောက်ခံမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်အကြီးအကဲအရာရှိဟောင်းတွေရဲ့ကိုယ်စားလှယ်အဖွဲ့ကိုဒီကနေ့ပဲပြောလိုက်ပါတယ်။ထိုင်ဝမ်ရဲ့သမ္မတရွေးကောက်ပွဲမှာလက်ရှိအာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီရဲ့ကိုယ်စားလှယ်လောင်းလိုင်အနိုင်ရပြီးတဲ့နောက်နှစ်ရက်အကြာမှာအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းစတီဖင်ဟက်ဒလီနဲ့တခြားအမေရိကန်အရာရှိဟောင်းတို့ထိုင်ဝမ်ကိုလာရောက်ချိန်မှာအခုလိုပြောလိုက်တာပါ။ထိုင်ဝမ်ရဲ့လက်ကြားမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆက်လက်ကာကွယ်သွားမယ်ဆိုတဲ့အကြောင်းကိုလည်းလိုင်ကပြောပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းထိုင်ဝမ်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့အလွတ်တဘောကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုစေလွှတ်ဖို့စီစဉ်ထားကြောင်းအမေရိကန်အကြီးအကဲအရာရှိတူကပြီးခဲ့တဲ့သတင်းတစ်ပတ်ကပြောပါရယ်စနေနေ့ကထိုင်ဝမ်ရွေးကောက်ပွဲအတွင်ကူးပြောင်းမှုနဲ့အုပ်ချုပ်ရေးတစ်ကြောင်းစီးပွားရေးဖိအားပေးနေတဲ့တရုတ်နိုင်ငံနဲ့တင်းမာမှုတွေတိုးလာမှာကိုအမေရိကန်အစိုးရကစိုးရိမ်နေပါရယ်တရုတ်အစိုးရကတော့ရွေးကောက်ပွဲရလဟာထိုင်ဝမ်လူထုအများစုရဲ့သဘောထားကိုထင်ရှားခြင်းမရှိဘူးလို့ပြောဆိုထားသလိုထိုင်ဝမ်ဟာတရုတ်ရဲ့ပြည်တွင်းရေးအဖြစ်ဆက်ပြီးတော့ရှိနေမယ်လို့လည်းအလေးနက်ထားပြောထားပါတယ်ရှင်
။မြောက်ကိုရီးယားကအတန်ထက်မြန်တဲ့ hypersonic ထိပ်ဖူးတက်လောင်စာခဲသုံးတာလက်ပြစ်မစိုက်ဒုံစမ်းသပ်ပစ်ခတ်ခဲ့ကြောင်းဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဒေတာရင်းကအမေရိကန်ပြတ်မှတ်တွေကိုတိုက်ခိုက်နိုင်မဲ့ထောက်လန်းမှုခတ်ခဲတဲ့အစစ်မြင့်လက်နက်တွေထုတ်လုပ်နိုင်အောင်မြောက်ကိုရီးယားဘက်ကကြိုးပမ်းနေတာပါ။ဒီနှစ်2024ခုနှစ်မှာမြောက်ကိုရီးယားရဲ့ပထမဆုံးပယ်ထိန်တက်မစိုက်ဒုံစမ်းသပ်မှုကိုထောက်လန်းသိရှိရကြောင်းတောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ကပြောဆိုလိုက်ပြီးတဲ့နောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီစမ်းသပ်မှုသတင်းကိုကြေညာခဲ့တာဖြစ်ပါတယ်။လောင်စာခဲသုံးတာလက်ပြစ်ပယ်ထိန်မစိုက်ဒုံအတွက်အင်ဂျင်ဆက်တွေကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ကြောင်းမြောက်ကိုရီးယားကကြေညာပြီးနှစ်လကြာမှပဲဒီစမ်းသပ်မှုကိုလုပ်ဆောင်ခဲ့တာဖြစ်ပါတယ်။လောင်စာခဲသုံးမစိုက်ဒုံအင်ဂျင်တွေရဲ့စွမ်းရည်ဆောင်ရည်နဲ့ hypersonic အစစ်မြင့်လက်နက်ထိပ်ဖူးတည်ဆောင်နိုင်စမ်းကိုစမ်းသပ်ဖို့ပြစ်လွတ်ခဲ့တာလို့မြောက်ကိုရီးယားပိုင် KCN နေသတင်းကဖော်ပြပါတယ်။စမ်းသပ်မှုအောင်မြင်ကြောင်းလည်းသတင်းကဖော်ပြပေမဲ့အသေးစိတ်တော့မပြောထားပါဘူး။စမ်းသပ်တဲ့အခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un တက်ရောက်ခြင်းရှိမရှိဆိုတာကိုသတင်းကဖော်ပြမထားပေမဲ့လက်နက်ထုတ်လုပ်မှုပုံမှန်လုပ်ငန်းစဉ်တာဖြစ်တာကြောင့်အိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးကိုထိခိုက်မှုမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းနဲ့ကုန်းချမ်းမြို့တွေအပါအဝင်ကိုကန့်ဒေသမှာအာဏာသိမ်းစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်အလုံးကိုဖျက်သိမ်းလိုက်ကြောင်း MNDAA ကိုကန့်အဖွဲ့ကဇန်နဝါရီလ14ရက်နေ့ကကြေညာခဲ့ပါတယ်စစ်ကောင်စီနဲ့စစ်ကောင်စီရဲ့အလို့ကျလက်အောက်ခံအုပ်ချုပ်ရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတည်းထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်နဲ့စစ်အုပ်ချုပ်ရေးအမိန့်အလုံးကိုပယ်ဖျက်လိုက်တာဖြစ်ပြီးတော့အရင်ကရှိခဲ့တဲ့ဥပဒေတွေကိုအပြည့်အဝပြန်လည်ကျင့်သုံးကြောင်းနဲ့မရှင်းလင်းတာရှိရင်သက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေကိုဆက်သွယ်မေးမြန်းနိုင်တယ်လို့ MNDAA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်သုံးဘွဲကစစ်ကောင်စီတပ်စခန်းတွေနဲ့မြို့နယ်ဒေသအများအပြားကိုတိုက်ခိုက်သိမ်းယူတာတွေလုပ်ပြီးတဲ့နောက်ပိုင်းမကြခင်မှာပဲစစ်ကောင်စီဘက်ကစစ်အုပ်ချုပ်ရေးကိုကြေညာခဲ့တာပါ။ဒါပေမဲ့ဒီအမိန့်တွေအလုံးအကျုံးမဝင်တော့ဘူးလို့ MNDAA ကထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့အရေးကင်တွယ်တဲ့နေရာမှာမျက်မျှတတကင်တွယ်ဖို့လိုသလိုအရင်းခံပြဿနာကိုလည်းနားလည်ဖို့လိုတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဆီဟာဆက်ဖွန်ကကရန်ကပြောဆိုတာကိုဒီကနေ့ထုတ်တဲ့ Bangkok Post သတင်းစာမှာရေးသားဖော်ပြပါရယ်ရွှေပြောင်းဝင်ရောက်လာတဲ့သူတွေဟာစီးပွားရေးအကျပ်တဲကြောင့်အနောက်စစ်နဲ့နှိမ်မှန်းနှိပ်စက်မှုတွေကြောင့်ဘေးလွရာကိုထွက်ပြေးရင်းနဲ့ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့သူတွေဖြစ်ကြောင်းထိုင်းနိုင်ငံစီးပွားရေးအတွက်အထောက်အပံ့ဖြစ်စေသလိုထိုင်းလူမှုအဖွဲ့အစည်းတွေရဲ့အစိတ်ပိုင်းလည်းဖြစ်ပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကြီးနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနတို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတရားမဝင်ရွှေပြောင်းသူတွေရဲ့အရေးနဲ့အတူအမျိုးသားလုံခြုံရေးစီးပွားရေးအကျပ်အတည်းနဲ့လူခွေချိုးဖောက်မှုတွေဆက်နွယ်မှုရှိတယ်ဆိုတာကိုလည်းသူကသတိပေးပါတယ်။ထိုင်းနိုင်ငံဟာ1980ပြည့်နှစ်တုန်းကကမ္ဘောဒီးယားပြည်တွင်းစစ်ကာလအိုးအိမ်ဆွန့်ခွာထွက်ပြေးလာသူကမ္ဘောဒီးယားနိုင်ငံသား၃သိန်းလောက်ကိုလက်ခံခဲ့တယ်လို့မြန်မာနိုင်ငံဘက်ခြမ်းကပြည်ပခါတွေကြားကတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုလည်းခေတ်အဆက်ဆက်အင်ရှင်ဖြစ်နဲ့လက်ခံလာတဲ့နိုင်ငံလေးဖြစ်ပါတယ်။တချိန်တည်းမှာပဲရိုဟင်ညာဒုက္ခသည်တွေတခြားနိုင်ငံကိုသွားဖို့ထိုင်းကိုလမ်းခူးလက်ဖြစ်နဲ့လဲတုံးနေတာတွေရှိပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံအနှံ့မှာအန္တရာယ်များလာတဲ့စောင်းမုန်တိုင်းဒဏ်နဲ့ရင်ဆိုင်နေရပါတယ်။တချို့နေရာတွေမှာဆိုရင်ရေခဲမက်အောက်စံချိန်တင်အောင်အေးခဲနေတာပါ။ရာသီဥတုဆိုးဝါးလွန်းတဲ့အတွက်ကြောင့်အမေရိကန်ဘောလုံးချန်ပီယံလူပွဲ NFL ပွဲစဉ်တွေနဲ့ Republican Party တွင်သမ္မတလောင်းရွေးပွဲတွေကိုပါထိခိုက်မဲ့အလားအလာတွေရှိနေပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့လေအေးတွေတိုက်ခိုက်တဲ့အတွက်ကြောင့်မို့လို့ Northern Rockies ဒေသက Kansas ပြည်နယ်မြောက်ပိုင်းတစ်လျှောက်ရေခဲမက်အောက်34 degree Celsius ထိရောက်နိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ် Republican Party တွင်းမှာသမ္မတလောင်းရွေးပွဲကျင်းပမယ် Iowa ပြည်နယ်မှာလည်းရာသီဥတုကပြင်းထန်နေတာပါ။စောင်းမုန်တိုင်းကြောင့်အနည်းဆုံးလူ4ဦးသေဆုံးခဲ့ပြီးတော့အနောက်မြောက်ဘက်ဒေသမှာလူပေါင်းထောင်ပေါင်းချီလျှက်စစ်မှုတွေမရဘဲဖြစ်နေပါတယ်။တောင်ပိုင်းဒေသမှာလည်းနှင်းမုန်တိုင်းကျနေပြီးတော့အရှေ့မြောက်ဘက်ဒေသမှာလည်းမုန်တိုင်းတန်အပြင်းထန်ခံနေရပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာကျင်းပဖို့စီစဉ်ထားတဲ့ Pittsburgh Steelers နဲ့ Buffalo Bills American ဘောလုံးပွဲစဉ်ကိုလည်းတနင်္ဂနွေနေ့အစားဒီကနေ့တင်းလာနေကိုရွှေ့ထားရပါတယ်။လေအေးတိုက်ခိုက်မှုတွေကြောင့် Montana နဲ့ Dakota ပြည်နယ်တွေမှာရေခဲမှတ်အောက်45 degree Celsius ထိရောက်နေပါတယ်။ Rockies ဒေသတွေက Ohio ပြည်နယ်တွေမှာလည်းပုံမှန်အချိန်ကထက်25ကနေ40 degree လောက်ကျဆင်းနေတာပါ။အေးဒက်လွန်ကဲနေတဲ့ Texas ပြည်နယ်မှာတော့လျှက်စစ်တံအားကိုခြွေတာကြဖို့ပြည်နယ်အစိုးရကဒီကနေ့ပဲတိုက်တွန်းထားပါတယ်ရှင်။
ဒီကနေ့ဇန်နဝါရီလ15ရက်နေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုမှာပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့နိုင်ငံတော်အားလတ်ရက်နေ့ဖြစ်ပါတယ်။ဒီနေ့မှာပဲနိုင်ငံတော်အထိမ်းအမတ်စုဝေးချီတက်ပွဲတွေဆုတောင်းပွဲတွေကျင်းပတာရက်ရွာအကျိုးပြုပရဟိတအလုပ်တွေမှာစုဝေးလှူအပ်ပြီးပါဝင်ကြတဲ့အထင်ကရသမိုင်းဝင်တွေလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖလာဒဲဖီးယားမြို့ကိုသွားရောက်ပြီးတော့ငတ်မှုခေါင်းပါမှုရှော့ချရေးအဖွဲ့တစ်ခုမှလှူအပ်ပေးနေပါတယ်။ဒုသမ္မတကမလာဟဲရစ်ကတော့တောင်ကယ်ရိုလိုင်းနားပြည်နယ်မှာရောက်နေပြီးတော့ဒီကနေ့မိကွန်းပြောကြားဖို့ဖြစ်ပါတယ်။အခြေခံလွတ်လပ်ခွင့်နောက်တိုက်ခိုက်ခံရတာတွေကိုစန့်ကျင်ပြီးတော့တရားမျှတမှုအတွက်ဆက်ပြီးတော့တိုက်ပွဲဝင်ကြဖို့ဒီအတွက်ကိုယ့်ရဲ့အသံတွေကိုအမြဲတမ်းထုတ်ဖော်နေဖို့ဒုသမ္မတကအမေရိကန်နိုင်ငံသားတွေကိုအားပေးစကားပြောကြားမှာဖြစ်တယ်လို့သမ္မတအင်ဖြူတော်ကပြောပါတယ်1950ပြည့်နှစ်နဲ့1960ပြည့်လွန်နှစ်ကာလတွေမှာလူမဲတွေအတွက်ဒန်းတူအခွင့်အရေးနဲ့မဲပေးပိုင်ခွင့်ရရှိစေဖို့တောင်ပိုင်းဒေသလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးအကြမ်းမဖက်ဆန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူပြည်သူ့အခွင့်အရေးခေါင်းဆောင်မာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်နှစ်တိုင်းဇန်နဝါရီလတတိယပတ်ရဲ့တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာနေ့နိုင်ငံလုံးဆိုင်ရာလှူအပ်ပေးနေ့ဖြစ်နေသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့စစ်ကောင်စီတပ်စခန်းအများအပြားကိုသိမ်းပိုက်လိုက်နိုင်တယ်လို့အေးရခိုင်တပ်တော်ကကြေညာလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်စီးရဲတင်မာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစစ်ကောင်စီရဲ့တပ်စခန်းအများအပြားကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ကြောင်းအေးရခိုင်တပ်တော်ကကြေညာလိုက်ပါတယ်ချင်းပြည်နယ်ပလောဝဒေသကိုလည်းထိန်းချုပ်ထားနိုင်ပြီဆိုတာကိုအေးဘက်ကပြောဆိုထားပါတယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။ရခိုင်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းများနဲ့ရသေးတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားဒီအပိုင်းတိုက်ပွဲတွေပုံမှုပြင်းထန်နေတယ်လို့စစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာကုန်းတွေကိုရပိုင်းအတွင်းထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ထားနိုင်တယ်လို့ပလောဝမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့အေအေရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ကြောက်တော်မြို့နယ်မှာဆိုရင်လဲစစ်ကောင်စီရဲ့အကြီးဆုံးဗျူဟာကုန်းတွေဖြစ်တဲ့မိဝဗျူဟာကုန်းအပါအဝင်တခြားသောတောင်ရှိဗျူဟာကုန်း၊နမတာဗျူဟာကုန်းနဲ့တပ်စခန်းတော်တော်များများကိုလက်ရှိသိမ်းပိုက်ထားပြီးဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ကြောက်တော်မြို့နယ်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့နေရောညပါပစ်ခတ်နေရတဲ့ကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့ကြောက်တော်မြို့နယ်ဘူပေါင်းကျေးရွာသားတူကပြောပါတယ်
ကျွန်တော်တို့ရွာကကြားထင်းမှရှိနေတယ်ဆိုတော့ဟိုရွာကိုလင်းလာကြီးတွေကဟိုတလုံးပြေးလိုက်ပြီဆိုရင်ဒီစစ်ကောင်စီဘက်ကပြေးလိုက်ပြီဆိုလို့ရှိရင်အိမ်လေးခါတော့တယ်လို့ခူးတို့ခင်စားတော့အိမ်လေးမပြောတော့ဘူးလေဘလုံးမလုံးချင်တယ်လို့ကျွန်တော်တို့မခံစားရပါဘူးကျွန်တော်တို့ကြားတော့မကြောက်ဘူးပေါ့ဘူးဒီလိုလင်းလာကြီးတွေကိုဖြစ်တယ်ဟိုတစ်ဆင်းတစ်ဆင်းလေးပောက်တာတွေလေးကျွန်တော်တို့မြင်သေးရပါတယ်ကျွန်တော်တို့တအားကြောင်းနေကြပါပြီဒီမှာကျွန်တော်တို့ဆိုယောက်ျားသားမလို့တော်ပါသေးတယ်ဒီတကြီးတွေဘက်နေတော်ကလေးတွေဆိုရင်တအားကြောက်ပြီးတော့အဲ့လိုတော်ပြီးလဲပြီးတော့ငိုတာတွေတအားရှိပါတယ်အဲ့လိုမျိုးတွေ
အခုလိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရသာထိခိုက်ဒေဆုံးနာတွေနဲ့နေအိမ်တွေမီးလောင်ပျက်စီးတာတွေကြောင့်ကြောက်တော်မျိုးနဲ့အတွင်းကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်ဒီအခုဆိုရင်ကျွန်တော်တို့ဒီကြောက်တော်ကြာနေဒီအပေါ်ကားမှာရှိတဲ့ ဟိုပြည်သူတွေအနေနဲ့ဟိုကျွန်တော်တို့တော်တော်များများကိုစိတ်ဆောင်မိနေရတဲ့အနေအထားရှိပါတယ်။ဒါပြလို့ဆိုတော့လင်းနာကြီးကဗေနီယာကိုကြားမဲ့ဆိုတာကိုဘယ်သူမှမခင်မဲ့နိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့။ကျွန်တော်တို့ရွာသားတွေဆိုလို့ရှိရင်ဟိုတစ်ဖက်ကမှကြီးတဲ့ဆိုသူရီဆောင်လို့ခေါ်တဲ့ဒီဟိုသပိုသားတို့ရွေးဆောင်တို့အဲ့ဒီမှာပြီးတော့ဒီလမုံသားတို့လက်ခုပ်ပြင်းရင်တို့အဲ့အဲ့ဒီဘက်တွေကိုကျွန်တော်တို့ဒီစိတ်ဆောင်ရတာတွေရှိပါတယ်။အဲမျိုးဆိုလေအပေါင်းအားဆိုရင်တော့ဒါကလုံးလို့လို့ပဲဘယ်သူမှမရှိဘူး။
ဒါအပြင်ပေါက်တော်မျိုးနယ်မှာလည်းတိုက်ပွဲတွေအခုချိန်ထိဆက်လက်ရှိနေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုတွေနေတိုင်းလိုလိုပြုလုပ်နေတယ်လို့လက်နက်ကြီးတွေနဲ့အစမပြတ်ပစ်ခတ်နေတာတွေရှိနေသေးတယ်လို့ပေါက်တော်ဒေသခံတူဦးကပြောပါတယ
်။ဒီညီမတို့နေတဲ့ဖက်မှာကြတော့လေတိုက်ပွဲကတိုက်ပွဲကြားထဲမှာနေရဆိုတဲ့ပုံစံဖြစ်နေပေါ့နော်။ညီမတို့ကနေရာတိုင်းရန်လည်းမီရနေသားဆိုတော့ပုံငါကျုံတို့ဖက်ကပြင်းနေကြတယ်၊မင်းကြားချစ်ချစ်ဖြစ်နေကြတယ်၊တော့တော့ပြင်းနေကြတယ်ဆိုတော့နေသားမှရှိနေပေါ့နော်။ဆိုတော့ဒီနေတိုင်းအမျိုးအကြက်လုံးကြီးညရောညရောပြည်မီစစ်တဲ့အရှင်ဆိုရင်ဒီလူတွေကဘုံသွင်းမှအရင်နေရတဲ့အမျိုးရှိနေသားရှိပေါ့နော်ဆိုတော့ဘာလို့ပါဖြစ်လဲဆိုတော့မိသားအမျိုးပြည်နေတဲ့ခါကျတော့ညီတွေပါတွေကထိတ်နေပေါ့အမျိုးလောက်တယ်ဆိုဒီကျဲမာကြီးအပိုင်းကလည်းအဲ့လိုမျိုးဒီခေါင်းတွေပါလေမူးကမူးတဲ့အရှင်နေတာဖြစ်တယ်ပေါ့နော်ကောဟုတ်ကဲ့
ဒါအပြင်ရသေးတော်မျိုးနဲ့မင်းပြမျိုးနယ်တွေမှာလည်းစစ်ကောင်စီနဲ့အေးအေးတက်ကြနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့လက်နက်ကြီးပစ်ခတ်တာတွေကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေလည်းရှိနေတာပါရသေးတော်မျိုးနယ်ကစစ်ကောင်စီအထိုင်ချဗျူဟာကုန်းဖြစ်တဲ့ရီဇိုးချောင်းဗျူဟာကုန်းကိုလည်းမနေ့ကတိမ့်ပိုက်ရရှိခဲ့တယ်လို့မြောက်ဦးမျိုးနယ်လင်းမွေတောင်စခန်းကိုလည်းမနေ့ကတိမ့်ပိုက်လိုက်နိုင်တယ်လို့အေးအေးထုတ်ပြန်ကြမှာဖော်ပြထားပါတယ်အေးအေးရခိုင်တပ်တော်အနေနဲ့စစ်ကောင်စီတပ်စခန်းတစ်ခုချင်းစီကိုထိုးစစ်ဆင်တိုက်ခိုက်နေတာအခုဆိုရင်စစ်ကောင်စီတပ်စခန်းရာနဲ့ချီပြီးတိမ့်ပိုက်ထားနိုင်တယ်လို့ပလောမျိုးနယ်တစ်ခုလုံးကိုလည်းအေးအေးရခိုင်တပ်တော်ကတိမ့်ပိုက်လိုက်တာပါ။ဒါ့အပြင်စခန်းသိမ်းတိုက်ပွဲတွေမှာထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံရှင်းလင်းတိုက်ခိုက်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါရခင်ဗျာ
။ဒါကတော့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကစစ်ကောင်စီတပ်စခန်းအများပြားကိုတိမ့်ပိုက်ထိန်းချုပ်နိုင်လိုက်ပြီဖြစ်ကြောင်းအေးအေးရခိုင်တပ်တော်ကကြေညာလိုက်တဲ့သတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။မကြခင်မှာတော့စစ်ကောင်စီဘက်ကစစ်စင်ရေးစင်တဲ့အတွက်လောင်းလုံဒေသခံထောင်နဲ့ချီပြီးတော့တိမ်းရှောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ KIA တို့ကြားမှာစစ်ရေးတင်းမာနေတဲ့အခြေအနေကိုတင်ပြပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေကြားမှာတိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါရစေ။ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြို့ကန်အများပြားကဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တို့ကြားမှာယာယီအပြစ်ရက်စဲပြီးတဲ့နောက်ဒီအပိုင်းတွင်းမှာတိုက်ပွဲအသင့်အတင့်ငြိမ်သက်လာတဲ့ဒေသတွေမှာတော့နေရက်ပြန်တဲ့ဒေသခံတချို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင
်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားယာယီအပြစ်ရက်ဖို့ဒီလ17ရက်နေ့ကသဘောတူခဲ့တာပါ။ဒီလိုသဘောတူပြီးတဲ့နောက်စစ်ကောင်စီဘက်ကကြောင်မဲမြို့နယ်ကတရနလီစခန်းကိုတိုက်ခိုက်တာနဲ့အခြားဒေသတွေမှာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပေမဲ့14ရက်နေ့မှာတော့တိုက်ပွဲတွေငြိမ်သက်ခဲ့ပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်အကြားတိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့ကွတ်ခိုင်မြို့နယ်နန်းဖက်ကမှာတော့စစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းစစ်ရှောင်နေသူနန်းဖက်ကဒေသခံတအူးက VOA ကိုပြောပါတယ
်။ခါရငါးဘက်မရှိဘူး။ညီမညားလာပါဖြစ်တယ်။လူသားနဲ့တိုက်လို့ကျွန်တော်တို့ရက်ကတော့6ရက်ကငါအဲ့ဒီတော့ငါးပြည့်ပြည့်ပဲ။ဒါကလေးကတော့မင်းနဲ့လည်းဒါကနေကျွန်တော်တောင်းတလာကြံနေကြတာကိုမရှိပါဘူး။အကောင်ကဒီအဲ့ဒီမရကဝင်ကျင်ပြေးရသွားတယ်တော့ညီမကဟောင်းနေလို့အမျိုးတွေမရကရတဲ့ဝင်ကျင်ကဖုန်းကြောင်းတမျိုးဟောင်းမျိုးတွေအမျိုးတရှောင်းကုန်တာ
။နတ်ဘက်ကမှာတိုက်ပွဲတွေဟာပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကစတင်ဖြစ်ပွားခဲ့တာပါ။လောလောဆယ်မှာစစ်ကောင်စီရဲ့ခလာရ123တက်စခန်းကို KIA ကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ကြောင်းတိုက်ပွဲစတင်ပြီးနောက်ဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ပြီးတော့တခါတရံမှသာဖုန်းခေါ်လို့ရကြောင်းနဖက်ကဒေသခံကပြောရတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလက်ရှိမှာနဖက်ကဘက်ကသူတို့တပ်ဖွဲ့တွေနဲ့ဆက်သွယ်လို့မရတာကြောင့်အခြေအနေအသေးစိတ်မသိရသေးကြောင်းပြောပါရတယ
်။ကျွန်တော်တို့စီမားတရားဝင်တော့မှအကြောင်းကြားတာမရှိဘူးခဗျာ။ကျွန်တော်လည်းဆက်သွယ်တဲ့လမ်းကြောင်းကလည်းအခက်အခဲတွေရှိနေတာ။ကျွန်တော်တို့တစ်ဆိုင်ရာရှေ့တန်းအဖွဲ့တွေလည်းဘာမှပြေဝင်အကြောင်းကြားတာမရှိဘူးခဏ
။ရှမ်းမြောက်ဒေသအခြေစိုက်တအံ့အမျိုးသမီးဖွဲ့ TWO ရဲ့တာဝန်ရှိသူတဦးကတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားယာယီအပြစ်ရက်ပြီးတဲ့နောက်ဒီတရက်နှစ်ရက်မှာတိုက်ပွဲတွေနေရာတော်တော်များများမှာငြိမ်သက်လာကြောင်းပြောပါတယ
်။ဟုတ်ဟုတ်တရက်တလောက်ကလောလောဆယ်တော့တိုက်ပွဲကအတန်တွေပါတယ်နေထားတော့နည်းနည်းငြိမ်သက်နေတာတော့တွေ့ရပါတော့ဒီနေ့ရက်၃ရက်မှာကျတော့အတန်မှတော့မကြားရဘူး။သို့ပေမဲ့လည်းဒီလေရင်ရဲ့သွာလာမှုတွေလှူရှားမှုတွေကတော့ဆက်ရှိနေတာတော့တွေ့ရ
ဒီလနဲ့ကြည့်တဲ့နေထားကလည်းကိုခိုင်နပကပဲမှာတော့တကယ်စက်ဖြစ်နေသေးတယ်။ဒါပေမဲ့ကျန်တဲ့မြို့နယ်တွေကတော့လောလောဆယ်တော့ဟာငိန်ကတဲ့အနေထားတော့တွေ့ရတဲ့ဒီတည်းနေမှာပေါ့နော်
။နှစ်ဖက်အပြည့်ရက်ပြီးတဲ့နောက်ပိုင်းမှာ TNL ထိန်းချုပ်ထားတဲ့မြို့တွေစီမှာတော့တင်းချောင်နေတဲ့ဒေသခံတော်များများပြန်လည်ဝင်ရောက်လာတယ်လို့လည်းသိရကြောင်းအခုလိုဆက်ပြောပါတယ်
ကျမတို့ဒီသွားလာနေတဲ့ area တွေဒီမျိုးငယ်တွေထဲမှာဆိုရင်တော့ကြည့်ရတာကတော့တော်တော်များများတွေတော့ပြန်လာကြတာတော့တွေ့ရတယ်အနေချင်းလာပဲကြံမှာပေါ့နော်တချို့ကြတော့ဟိုစိုက်ပွဲမဖြစ်ခင်ကတည်းကနေဝေးတဲ့နေရာမှာချိုးချောင်းတာတွေရှိသလိုဖြစ်နေတဲ့အတော်တွင်းမှာရှောင်သွားတဲ့လူတွေလည်းရှိတဲ့ခါကြတော့အခုကခင်နေရပြင်းနေတယ်ဆိုပေမဲ့လည်းနည်းနည်းအဝေးရောက်သွားတဲ့သူတွေကပြန်လာဖို့ကလမ်းကြောင်းအရာဆိုရင်လည်းဒီလမ်းပတ်ဆက်သွယ်ရေးကလမ်းပေါက်တယ်ဆိုပေမဲ့ခီးပိုက်ရတဲ့အနေထားရှိတဲ့ကာချတော့ပြန်မလာနိုင်သေးတာလေးကိုတွေ့ရတာပေါ့နော်ဒါပေမဲ့များတော့အဖြစ်ကတော့ပြန်လာကြတာတော့တွေ့ရတယ်ပုံမှန်စတင်လည်းပတ်နေတာတော့တွေ့ရတယ
်တအားမျိုးသမီးအဖွဲ့ DWO ကကောက်ယူထားတဲ့စာရင်းအရရှမ်းမြောက်ဒေသမှာစစ်ရှောင် IDP 9000ကျော်ရှိခဲ့ပြီးတော့လက်ရှိအများစုနေရပြန်နေပြီမဲ့တောင်းနဲ့ချီကြန့်ရှိနေစေဖြစ်ကြောင်းနဲ့ဖုန်းလိုင်းဆက်သွယ်မှုခက်ခဲတာကြောင့်အသေးစိတ်သတင်းအချက်အလက်မကောက်ယူနိုင်သေးကြောင်းလည်းပြောပါရယ်ကုလသမဂ္ဂကတော့2023ခုနှစ်အောက်တိုဘာလမှာမြန်မာပြည်အတွင်းတိုက်ပွဲတွေအရှိန်မြင့်တက်လာပြီးတဲ့နောက်စစ်ရှောင်ဥယျ6သိန်းခွဲကျော်အထိတိုးမြင့်လာကြောင်းနဲ့မြန်မာနိုင်ငံတော်မှာစစ်ရှောင်ဥယျဟာ 1.6 သန်းရှိကြောင်းထုတ်ပြန်ထားပါရယ်လက်ရှိရှမ်းမြောက်ဒေသစီးရီအခြေအနေကိုမေးမြန်းနိုင်ဖို့တအန်တက် DNL ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ14ရက်နေ့ DNL ရဲ့သတင်းထုတ်ပြန်ချက်မှာတော့မိုးကုတ်နဲ့လာရှိုးမြို့နယ်တွေမှာစစ်ကောင်စီကလက်နက်ကြီးပစ်ခတ်တာတွေရှိကြောင်းဖော်ပြထားပြီးတော့တိုက်ပွဲဖြစ်ပွားတဲ့သတင်းထုတ်ပြန်တာမရှိပါဘူး။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးနောက်ဆက်တွဲစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်တွေကိုတော့ MNDAA ကိုကန့်အဖွဲ့ကမနေ့ကပဲဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်။ကုန်းချမ်းနဲ့လောက်ကင်မြို့နယ်တွေမှာစစ်ကောင်စီကကြေညာထားတဲ့အမိန့်တွေတက်ရောက်မှုမရှိတော့ကြောင်းမနေ့ကပဲ MNDAA ကကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် KIA တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီဘက်ကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်လောင်းလုံမှာဒေသခံထောင်နဲ့ချီပြီးတော့တင်းရှောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။တနင်္လာရီတိုင်းဒဝဲခရိုင်မှာမကြသေးခင်တုန်းကစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်။လောင်းလုံမြို့နယ်အတွင်းစစ်ကောင်စီရဲ့စစ်စင်ရေးတွေအတွင်းမှာတော့နေအိမ်အများအပြားမိရှို့ဖျက်ဆီးခံရတာတွေလည်းရှိတယ်လို့ပြောပါတယ်။လောင်းလုံဘက်ကအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
တဝဲခရိုင်လောင်းလုံမြို့နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကတည်းကစစ်ကောင်စီအဖွဲ့တွေရေကြောင်းကနေတဆင့်ရောက်လာပြီးဒေသခံ1000ကျော်ဟာကြောက်လန့်ပြီးရွာတွေထဲမှာမနေတော့ဘဲထွက်ပြေးနေကြရတယ်လို့လောင်းလုံမြို့နယ်ပြည်သူ့ကာကွယ်ရေးရဲဘော်တူကပြောပါတယ်
။ဒီလောင်းလုံနဲ့မြန်းရှင်မော်ဖျားကြားမှာရှိရွာတွေတော်တော်များများတော့ရှောင်ပြေးရတယ်ဗျ။ဟုတ်ဒေသခံတော့ဒီ1000ကျော်ပေါ့1000ကျော်လောက်တော့ဟိုပြေးရတယ်ဗျ။အဲ့ဒီထဲမှာရှိရရွာလေးတော်များလည်းမိရှို့ခံရတယ်အဓိကခံလေးရတာတော့ဒီဟိုညောင်ပြေကြေးရွာပေါ့နော်ဖိုးဖိုးကြောက်ဖိုးဖိုးကြောက်ကမ်းကြီးရှိတဲ့ညောင်ပြေကြေးရွာအဲ့ဒါတော့အဓိကအများဆုံးခံလေးရတယ်ပေါ့
တဝဲမြို့ဝနယ်မိုင်20ကျော်မှာရှိတဲ့လောင်းလုံမြို့နယ်ကရေရောင်းကတဆင့်ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာကျွန်းဆွယ်တလျှောက်မှာရှိတဲ့ရွာတွေစီဝင်ပြီးဇန်နဝါရီလ14ရက်မနေ့တုန်းကပြန်ထွက်သွားတယ်လို့ပြောပါတယ
်သူတို့ကရဲ20ကျော်သူတို့ကချီချလျှောက်ပြီးတော့လောင်းလုံကနေပြီးတော့ကျွန်းဆွယ်တတခြားပေါ့ဗျာတိုးတဲ့တခြားချီချီစစ်ကြောင်းတွေထိုးပြီးတော့တရွာဝင်တရွာထွက်စစ်ကြောင်းထိုးပြီးတော့ဟိုအောက်ထိဟိုဟာပေါ့အစိုးရပေါ်လိုက်တဲ့ပုံစံဖြစ်နေတယ်မင်းရစစ်ကြောင်းတော့ပြန်ထွက်သွားတယ်ဗျစစ်ကြောင်းကပြန်သွားတယ်ပြန်သွားတာတော့မဟုတ်ဘူးဗျသူတို့ကဟိုပေါ့မြို့နယ်ကူးသွားတာဒီရေကြောင်းနေပြီးတော့ဖြတ်ပြီးတော့သူတို့တရချောင်းဘက်ကိုကူးသွားတာဟုတ
်ရွာတွေထဲမှာစစ်ကောင်စီအဖွဲ့တွေရှိနေချင်းရွာပေါင်း16ရွာကဒေသခံ12000ဝန်းကျင်ဟာစစ်ရှောင်နေခဲ့ကြရတယ်လို့ကူညီပေးနေတဲ့သူတွေစီကသိရပါတယ်။ဒါပေမဲ့တကယ့်မြေပြင်မှာတော့ရွာပေါင်းနဲ့ဒေသခံဥယျာဟာတိထက်ပို့ပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီအဖွဲ့တွေမရှိတော့ပေမဲ့ရွာတွေကိုဒေသခံအားလုံးပြန်မဝင်နိုင်သေးပါဘူး။တချို့ကတော့နေအိမ်မိရှို့ခံလိုက်ရလို့ပြန်စရာအိမ်လုံးဝမရှိတော့တဲ့အခြေအနေရင်ဆိုင်နေရတာပါ
။ဟုတ်တချို့ကတော့ပြန်ရောက်နေပြန်။သူတို့စစ်ပေးရှောင်ဆိုတော့သူတို့ကခဏရှောင်သွားတာပေါ့နော်။ပြန်နေလို့ရတဲ့အနေထားရှိတဲ့ဟိုဟာမိသားစုဝင်တွေကြတော့သူတို့ပြန်လာပြီးတော့အော်ရွာဒီမှာပြောင်းဝင်နေကြရတာတချို့ကကြတော့လေမလာရဲသေးဘူးအခုတရနေ့ ထပ်ဆောက်အောင်မယ်ဆိုတဲ့ပုံစံမျိုးတွေရှိတယ်။တချို့ကကြတော့ပြန်နေရမရှိတော့ဘူး။ဟိုအိုးအေးတွေလည်းမရှိတော့ဘူး။အကုန်လုံးမီးရှို့ခါရရတယ်ဆိုတော့အဲ့လိုမျိုးတွေရှိရတာဟုတ်။
စစ်ကြောင်းထိုးကာလအတွင်းမှာအရက်သားနေအိမ်140ဝန်းကျင်မိရှုခံရပြီးအဲ့ဒီတဲကနေအိမ်တရာကျော်ဟာမျောပြင်ကြီးရွာကနေအိမ်တွေဖြစ်တယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့ဒဝဲခရိုင်တပိတ်ကော်မတီကထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကြောင်းထိုးချိန်မှာထွက်ပြေးတယ်လို့ဆိုပြီးအောက်ကျဝစ်ရွာကအမျိုးသားတဦးကိုလည်းပြစ်တက်ခဲ့တယ်လို့ဒေသရင်းမီဒီယာတွေမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းလောင်းလုံမြို့နယ်မှာစစ်ကြောင်းထိုးပြီးဒေသခံနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တာနဲ့ပတ်သက်လို့သတင်းတရထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်
။ဒါကတော့တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံဘက်မှာစစ်ကောင်စီကစစ်စင်ရေးတွေထိုးစစ်ဆင်နေတဲ့အတွက်နေအိမ်အများအပြားမီးရှို့ဖျက်ဆီးခံရတယ်လို့လောင်းလုံဒေသခံထောင်နဲ့ချီပြီးတော့တိတ်ဆောင်ထွက်ပြေးနေရတဲ့အခြေအနေတွေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ခွင့်ပြုချက်မရှိဘဲနဲ့မြန်မာနိုင်ငံမှာငွေလွှဲလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တချို့စစ်ကောင်စီဘက်ကအရေးယူနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ခွင့်ပြုချက်လိုင်စင်မရှိဘဲနဲ့ငွေလွှဲလုပ်ငန်းကိုလုပ်ကိုင်နေတဲ့အယောက်100နီးပါးကိုစစ်ဆေးနေပြီးတော့တချို့ကိုအရေးယူနေပါတယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတကာကအရေးယူတန်းခတ်မှုတွေတိုးမြင့်လာရကနေစီးပွားရေးအကျပ်အတည်းတွေနဲ့ငွေကြေးပြဿနာတွေကြုံနေရချိန်မှာအခုလိုမျိုးနိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်းတွေကိုအာဏာပိုင်တွေဘက်ကတင်းကျပ်လာနေတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
။လိုင်စင်မရှိဘဲငွေလွှဲလုပ်ငန်းလုပ်ကိုင်နေတဲ့ပြည်တွင်းကဟွန်ဒီလုပ်ငန်း69ခုကိုစစ်ဆေးနေပြီးအဲ့ဒီအထက်ကအယောက်20ကိုအရေးယူထားတယ်လို့မြန်မာဗဟိုဘဏ်ကဇန်နဝါရီ12ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီဟွန်ဒီလုပ်ငန်းတွေဟာထိုင်းတရုတ်နဲ့မလေးရှားနိုင်ငံကလွှဲပေးလိုက်တဲ့မြန်မာအလုပ်သမားတွေရဲ့လစာငွေကိုပြည်တွင်းမှာကျပ်ငွေနဲ့ပြန်ပြီးလဲလှယ်ရယူခဲ့တယ်လို့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်ပရောက်မြန်မာတွေနေရက်ကိုငွေပြန်လွှဲတဲ့အခါမှာဗဟိုဘဏ်ကနေအတိအမှတ်ပြုပြီးလွှဲကွင်ရထားတဲ့ဘဏ်တွေငွေကြေးအဖွဲ့အစည်းတွေကနေလွှဲပြောင်းပေးဖို့ဗဟိုဘဏ်ကထပ်ပြီးအတည်ပြုထားပါတယ်။ဒီနီးလန်းတဲ့လစာငွေရဲ့25ရာခိုင်နှုန်းကိုပြည်တွင်းကမိသားစုစီကိုလွှဲပြောင်းပေးရမယ်ဆိုတာကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေနဲ့အလုတ်သမားတွေကထည့်သွင်းချုပ်ဆိုရမှာဖြစ်ပါတယ်။ဒါကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေကအဓိကတာဝန်ယူရမှာလို့မြမအလို့သမားရေးရာဌာနရဲ့အရာရှိတဦးက VOA ကိုပြောပါတယ
်ဒီဘာလုတ်ကန်ဆိုင်ရာအေဂျင်စီတွေကတာဝန်ယူပြီးတော့မှဟိုကျွန်တော်တို့လက်ရှိကြီးကြပ်တောင်းရတာပေါ့နော်ကျွန်တော်တို့ကအလို့သမားကိုခိုင်းရကြီးကြပ်တာတယ်ကျွန်တော်တို့ကအေဂျင်စီကိုပဲအကူအညီထုတ်တာရဲ့ဒီအေဂျင်စီကဒီတာဝန်ယူပြီးတော့လုပ်တဲ့ရှေ့လုံးပေါ်မှာအလို့သမားနဲ့လိုအပ်တဲ့ဒီကိစ္စစာချုပ်ကံကိုချုပ်ပြီးထွက်ဖြစ်ပါတော့
လာစာတဲ့က200ရာခိုင်နှုန်းကိုအခွန်ဆောင်ရမယ်လာစာရဲ့25ရာခိုင်နှုန်းကိုနေရက်ပြန်ပို့ပေးရမယ်ဆိုတဲ့ကိစ္စဟာလက်တလုံးမှာအငင်းပွားစရာကိစ္စဖြစ်လာကြောင်းထိုင်းချီဆိုင်ရခိုင်အလုပ်သမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က VOA ကိုပြောပြပါတယ်ထိုင်းကမြန်မာအလုပ်သမားတွေဘန်သွားတဲ့အခါဖြစ်လာတဲ့ဘာသာစကားအခက်အခဲပြီးတော့လွတ်လပ်စွာငွေလွှဲပြောင်းခွင့်အပါအဝင်တခြားအခက်အခဲတွေအများကြီးရှိနေကြောင်းသူကပြောပါတယ
်ဒီပရမတ်စီကောက်တော့တို့ထုတ်ပြန်ကြည့်ရင်ရှင်းရရှင်းနေဆိုလို့ရှိရင်တော့တို့ကဒီစင်မရခိုင်လုံးကိစ္စလို့ငွေပုံငွေလေးကိစ္စပေါ့နော်တရားဝင်ငွေလေးပို့ချပေးရမယ်ဆိုတော့အဲ့ဒီဟာတွေကအမြင်နဲ့ခါကြတော့ဒီတို့စောင်းထုတ်ပေးတဲ့နေရာတွေကစအကျက်ခံလာတာပေါ့ဒီပြဿနာတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ရေတိုအနေနဲ့ကတော့လုံနေနေမယ်ဒီရှင်မာတို့ဒီထိုင်းနိုင်ငံမှာရှိတဲ့အခြေခံမဟုတ်တဲ့စုခုတွေကလည်းဒီဟာကိုစောင့်ကြည့်နေတယ်ပေါ့ငွေလေးမပို့ရဆိုတာကလူသမားတွေသူ့ရေငွေကိုသူပို့ချင်ပို့မယ်မပို့ချင်မပို့ဘူးလည်းလက်ဆက်မှာခုတ်ခတ်ပြန်ကြည့်ရဖို့ဒီဥရနာကျောင်းကကြည့်မယ်ဆိုလို့ရှိရင်ဒါရှုပ်ဖို့မှုတစ်ခုဖြစ်တယ်လူခွင့်ရကြည့်မယ်ဆိုလို့ရှိရင်လည်းကြောက်ရည်လည်းမှုတွေကိုရှုပ်ဖို့မှုတစ်ခုဖြစ်တယ်ပေါ့
ဟွန်ဒီလုပ်ငန်းတွေကိုပြည်တွင်းမှာဖမ်းဆီးနေတယ်လို့ပြည်ပရောက်မြန်မာတွေကအခွန်မဆောင်တဲ့အခါနေရက်ကိုသတ်မှတ်ပမာဏအတိုင်းမလွှဲပြောင်းတဲ့အခါမျိုးမှာတန်ယုံကပတ်စပို့တက်တန်းမတိုးပေးတာအလုပ်သမားကရှောက်လို့မရတာတွေကြုံတွေ့နေရပါတယ်အစိုးရတရက်ကရွှေပြောင်းအလုပ်သမားတွေဘယ်လိုအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လဲဆိုတာနဲ့ပြဿနာရဲ့အရင်အမြစ်ကိုအရင်ကြည့်သင့်ပြီးအခွန်နဲ့ဝင်ငွေအတွက်ဖိအားပေးမလုပ်သင့်ကြောင်းပြည်ပရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ
ဒ ဒါကတော့မြန်မာနိုင်ငံမှာခွင့်ပြုချက်လိုင်စင်မရှိဘဲနဲ့ငွေလွှဲလုပ်ကိုင်နေသူအယောက်တရာနေပါစစ်ဆေးအရေးယူခံရတဲ့အခြေအနေကိုကိုခေမောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်Burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
VOA American သတင်းရဲ့သတင်းမှန်သတင်းမြန်တွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ voa.telegram/burmeseviewnews.com/joinlo.chase.ya.ပါရှင်။
မင်္ဂလာ ညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့ 2024 ခုနှစ် January 15 ရက်တနင်္လာညချမ်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ ည 10:00 အထိ လိုင်းဒိုမီတာ 19 kHz 15953 ည လိုင်းဒိုမီတာ 25 kHz 11803 ည လိုင်းဒိုမီတာ 32 kHz 9335 တို့ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ကောင်းဆုံးကတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ကလေးငယ်နဲ့အရက်သားပြည်သူပို့ပြီးတော့မှထိခိုက်သေးဆုံးမှုဖြစ်ရတဲ့အခြေအနေကိုစူးစီးတင်ဆက်ပေးထားပါတယ်။ စီရီပရိပခပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကမြေပြင်ကနေထိုးစစ်ဆင်တာထက်လက်နက်ကြီးတွေနောက်ပြီးတော့လေကြောင်းကနေပါတိုက်ခိုက်မှုတွေတိုးမြင့်လုပ်ကိုင်လာတဲ့အတွက်ကလေးငယ်အများအပြားအပါအဝင်အရက်သားပြည်သူတွေသေဆုံးမှုပိုပြီးတော့တိုးလာနေပါတယ်။ခံပတ်မြို့နယ်မှာဆိုရင်လေကြောင်းထိုးစစ်ဆင်တာကြောင့်ကလေးငယ်အစုလိုက်ပြုံလိုက်အသက်ဆုံးခဲ့ရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စ
စစ်တပ်ကအနာသိန်းကာလ၃နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံတွင်လက်နက်ကိုင်ပြည်ပခါတွေရှိန်မြင့်တက်လာသလိုဖြစ်ပွားရာနေရာတွေကလည်းပိုပြီးတော့ကျယ်ပြန့်လာနေပါတယ်။စစ်ကောင်စီကမြေပြင်စစ်စင်ရေးထက်လေကြောင်းအသုံးပြုမှုကိုပိုပြီးတော့တိုးပြီးလှုပ်ဆောင်လာနေတာပါ။အိန္ဒိယမြန်မာနယ်စပ်ခမ်းပတ်မြို့နယ်တမိုင်းကွာရှိတဲ့ကနန်ရွာကိုဇန်နဝါရီလ9ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့မနက်စောပိုင်းတုန်းကစစ်ကောင်စီကနေပြီးတော့လေကြောင်းတက်ခိုက်တာကြောင့်အရသာ18ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီထဲမှာကလေးငယ်9ဦးပါပါတယ်။ကနေရောင်မှာရှိတဲ့ခရစ်ယာန်ဘုရားကျောင်းနဲ့စာသင်ကျောင်းကိုပိတ်မှတ်ထားတိုက်ခိုက်ရာကနေပြီးတော့အနီးမှာရှိတဲ့ရပ်သားတွေကိုထိမှန်တာဖြစ်တယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ကနန်ကျွာရဲ့ဒီစာသင်ကျောင်းထပ်တဲ့စာသင်ကျောင်းစာသင်ကျောင်းပေါ့နော်စာသင်ကျောင်းအနောက်ကိုသူကဒီဟွာပေါ့လေရင်လေကျောင်းကပြတ်သွားတာပေါ့နော်ပေးဆုံးက18ဦးရှင်အခုဒီအတူတူထား18ဦးပေါ့နော်နမ emergency နေနဲ့ဒီထိခိုက်မှာဆေးရုံတင်ထားတာတော့10ဦးလောက်ရှိနေအခုဒီမနေ့နဲ့ဆက်ပြီးအခုချိန်ခွဲဆောင်ဝင်နေရလို့ပြောပါရှိသုံးပါသွားတဲ့အချိန်မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုဟာကြပ်ကြလေး4ယောက်နဲ့ကလေး3ယောက်အဲ့တော့ဆက်ဆုံးသွားတဲ့ကလေးလေးကိုပေါ့နော်ဒီလေးလေးဒီလိုဆက်ဆက်ခွင့်ပေးမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းနေရထိထားတာဟုတ်အဲ့ဒီပုံပုံကျဲသွားနေရလူနေရွက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဟာဒီအဲဒီကြမ်းလဲဖျားကြောင်းပေါ့အဲ့နေရာတင်းငွေနေနေလေကနေနေနေကိုဒီဖျားကြောင်းဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
အခုဒီတက်ခိုက်ခါရတဲ့ကနန်ကြီးရွာကခမ်းပတ်မြို့နဲ့တမိုင်လောက်ကဝေးပြီးတော့ခမ်းပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတော့ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီကတော့ခမ်းပတ်မြို့နဲ့ကနန်ရွာကခရစ်ယာန်ဖျားကြောင်းကိုလေကြောင်းကနေပြီးတော့ဘုံကျဲတက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်ဒေသခံအရသာအများပြားသေဆုံးခဲ့တဲ့ဆိုတဲ့သတင်းဟာသတင်းအမှားဖြစ်တယ်ဆိုပြီးတော့ညှဉ်းဆန်းထားပါတယ်။ဒါပေမဲ့လည်းကလေးငယ်တွေနဲ့တည်ဆုံသူတွေရဲ့ရုပ်လောင်းတွေအဆောင်အုံအပျက်စီးမှတ်တမ်းဓာတ်ပုံတွေဒီလူမှုကွန်ရက်တွေနဲ့ဒေသတွင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ American ပြည်အောင်စုကုလသမဂ္ဂဆိုင်ရာတာမတ်ကြီးဖြစ်တဲ့ Linda Thomas Greenfield ကခံပတ်လီကျောင်းတက်ခိုက်မှုနဲ့ပတ်သက်လို့ဒီဖြစ်ရဟာမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာပြည်သူလူထုကြုံနေရတဲ့ထိတ်လန့်တုန်လှုပ်စရာနောက်ထပ်ဖြစ်ရတစ်ခုဆိုပြီးပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ဘက်မှာလဲဇန်နဝါရီလ10ရက်နေ့ညပိုင်းကစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်အရသာဒီ၄ဦးအ ਨੇ ဆုံးသေဆုံးခဲ့ရတယ်လို့ကိုကံမီဒီယာမှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကိုနှစ်အစပိုင်းနဲ့ကဒီမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစီယိုမြို့နယ်အဆက်မှာလဲကြုံတွေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကျွန်းလာမြို့အဆက်မှာရှိတဲ့စိန်နန်းကြီးရွာကိုပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကနေပြီးတော့တိုက်ပွဲဖြစ်မှုမရှိဘဲနဲ့လေကြောင်းကနေပြီးတော့ဘုံကျဲတက်ခိုက်ခဲ့တာကြောင့်ဒေသခံရသား9ဦးထက်မနည်းတိဆုံးခဲ့ရတယ်လို့ဒဇယ်မြို့ကံတွေကပြောပါတယ်။စိန်နန်းကျေးရွာစာသင်ကျောင်းကိုဘုံကျဲတဲ့ချိန်မှာစာသင်ကျောင်းအနီးကနေနေအပေါ်မှာကြားရောက်ပောက်ကွဲတာလို့ဒဇယ်မြို့ကံတအူးကပြောပါတယ
်။စိန်နန်းရွာစိန်နန်းရွာမှာလေကြောင်းတိုက်ခိုက်မှုလို့ ဟောပါဘော2နာရီနဲ့မိနစ်40ဆက်ဝဲဖြစ်မှုဒီတိုင်းပြစ်သွားတာပြစ်တော့အိမ်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟောပါဒီပြည်သူလည်းတော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေအပြင်းမှာ9ဦးဒီဟိုဒီဖုံချောင်းဘက်မှာ2ဦးလို့ကြားတယ်2ဦးဆိုတော့ခုနကဦးပေါ့နော်အဲ့ဒီနေနှလုံးနဲ့အိမ်ကြီးနာပြည်သူတွေရတော့ဟိုဒီတိုင်းထိတော်တော်ထိရပေါ့နော်ထိနာရပေါ့သူပေါင်ကိုင်းရပုံဆိုတော့ပြည်သူရသားပြည်သူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစတင်ကောင်းကိုကျေးရပေါ့နော်စတင်ကောင်းရှေ့ဘက်ကအိမ်နှလုံးထိရပေါ့
လက်နက်ကင်တိုက်ပွဲတွေမရှိပေမဲ့လဲစစ်ကောင်စီရဲ့လေကြောင်းရန်ကြောင်းမလို့ရသားတွေသတိထားနေထိုင်နေရတဲ့အထက်ကရနီဒုက္ခသည်တွေလည်းပါကြပါတယ်ကင်ဒီဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေဟာအခုချိန်အထိကိုနေရက်ကိုမပြောင်းရဲဖြစ်နေကြတယ်လို့ဒမောဆုမြို့နယ်ပြည်သူ့ကော်မတီတပ်တာဝန်ရှိသူတူကပြောပါတယ
်ခွေးရဲ့ပိုင်လို့ညင်နေတယ်ကျွန်တော်တို့သူကသူလေညင်လာကျဲလေနေစီပြည်တော့သူ့ပုံမှာတော့အလုံးလုံးနေတယ်နေတိုင်းလူလူပဲနေရောညရောအဲဒါလောကောဒီမောဆုပေါ့နော်ဒီလားတရားသူ့ကသူ့ပုံမှာလေနေစီပြည်တယ်လေညင်နေလာကျဲတယ်ပေါ့နော်ဒါတိုက်ပွဲမရှိလဲသူကလုံနေကြအလုံးပဲသူလုံနေတယ်သူက
စစ်ကောင်စီနဲ့အေအေရခိုင်တပ်တော်အကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်မှာလည်းအခုလပထမပတ်ထက်မှလေကြောင်းရံကြောင့်ရပ်သားသေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်။ကြောက်တော်မြို့နယ်အလဲကျွန်းကြီးရွာကိုစစ်ကောင်စီကနေပြီးတော့လေကျင်းနဲ့ဘုံကျဲတက်ခိုက်တာမို့လို့ရပ်သား2ဦးသေဆုံးပြီးတော့11ဦးထိခိုက်ဒဏ်ရာရတယ်လို့ဒေသခံ2ဦးကပြောပါတယ်
။နှစ်နာရီ30မိနစ်တိုးတွင်းမှာလေရင်နဲ့ဘုံကျဲပြီးလူတယောက်သေသွားတယ်ဘုံကြီးရကရစီတယောက်ကတည်းရတော့တယ်ညကလေး3လခလေးတယောက်ရေနှစ်နိုင်ကလေးတယောက်ရေတည်းပြင်းထန်ပြီးတော့ခြေကူးသက်ခင်ကိုခင်ယူနေပါတယ
်မန္တလေးတိုင်းဒေသအထိကိုပြန့်နှံ့လာတဲ့ညီတော်မဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးဟာလဲဒီအပိုင်းထဲမှာတောက်တက်ဒီ TNL နဲ့မန္တလေးပြည်သူ့ကော်မတီတက်ဒီ PDF ပူးပေါင်းတက်တွေပြင်းလို့မျိုးနဲ့အစွန်ကကြောင်မဲလေးချီရွာဒီစစ်ကောင်စီတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်TNL ထုတ်ပြန်ချက်ထဲမှာတော့နောင်ချိုမြို့နယ်ကြောင်မဲလေးကြီးရွာလို့ဖော်ပြထားပြီးတော့ဒီလ9ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့8ကြိမ် MI 35ရဟတ်ရင်နဲ့3ကြိမ်လက်ရောက်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲမဖြစ်တဲ့နေရာတွေမှာလည်းစစ်ကောင်စီဘက်ကနေပြီးတော့လေကြောင်းအသုံးပြုတိုက်ခိုက်မှုတွေရှိတဲ့အခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။
ကြားရကတဲ့ပွဲချီတာမရှိပဲနဲ့တိကောင်စီဘက်ကဒီလေကြောင်းလိုင်းအသုံးပြုပြီးတော့မှပုံကျဲတိုက်ခိုက်တာမျိုးတွေရှိတယ်။မနေ့ကဒီပုံကျဲတိုက်ခိုက်တဲ့နေရာကကိုခိုင်တဲ့မှာရှိမယ်။ပြီးရင်လာရှိုးဘက်မှာရှိမယ်ပေါ့နော်။ပြီးရင်ဒီနောင်ချိုဘက်မှာလည်းရှိမယ်လည်းဆမ်ဖြစ်ချေအမလည်းရှိမယ်။မြန်မာလို30ကျေးရွာပါ
စစ်ကောင်စီဘက်ကအခုလိုမျိုးရပ်ဖက်စစ်ဖက်မခွဲဘဲနဲ့လေကြောင်းတက်ခိုက်မှုတွေလုပ်နေတာကြောင့်မလို့မြန်မာနိုင်ငံကိုလေယံစီတင်သွင်းမှုတွေမလုပ်ကြဘို့နိုင်ငံတကာမှလည်းကန့်ကွက်လှုပ်ရှားမှုတွေရှိနေပါတယ်မြန်မာစစ်တပ်ဟာဆရာနာသိန်းစကာလာကတဲ့အခုချိန်မှာအဖက်ဖက်မှာပိုးပြီးတော့ယူရင်းလာနေတယ်လို့တော်လိုင်းအင်အားစုတွေနဲ့စီးလိလသူတွေကသုံးသပ်ပါတယ်တဆက်ထဲမှာပဲမြေပြင်ထိန်းချုပ်မှုတွေအားလျော့လာချိန်မှာလေကြောင်းတက်ခိုက်မှုတွေကိုပိုးပြီးတော့အားပြုလာနေပါတယ်ဒီချင်းတွေကြောင့်ရတားထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေကလင်းငယ်တွေအခုလိုအစုလိုက်ပြုံလိုက်သေဆုံးရတဲ့ဖြစ်စဉ်တွေတိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်တားညိဦးပ
ါဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာနိုင်ငံတော်ဝန်စီးပြိပခါတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီဘက်ကမြေပြင်ကနေထိုးစစ်ဆင်တာထက်လက်နက်ကြီးတွေလေကြောင်းကနေတိုက်ခတ်မှုတွေလုပ်နေတော့ကလင်းငယ်လေးတွေအစုလိုက်ပြုံလိုက်အသက်ဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့အခုစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းလက်နက်ကင်ပြိပခါတွေတိုးလာနေပြီးတော့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုတွေနဲ့လည်းရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြောက်ဖြူစီမံကိန်းကိုအပူတပြင်းအကောင်အထည်ဖော်နိုင်မှုကြိုးပမ်းနေပါတယ်။စီမံကိန်းအရေးပွင့်လင်းမြင်သာမှုမရှိတာကိုထောက်ပြပြီးတော့တရုတ်ရဲ့အကျွေးပြိမဲ့အရေးကိုစိုးရိမ်နေကြသလိုဒေသခံတွေအကျိုးစီးပွားနစ်နာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုင်တင်ပြပေးထားပါတယ်။
ရုံးနဲ့မြန်မာချာကြောက်ဖြူရင်းနဲ့စိတ်ကလုံငါဆောင်ရွက်ခွင့်နောက်ဆက်တွဲစာချုပ်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနဲ့စိတ်ကကုမ္ပဏီ CITIC Consortium ရဲ့တရားဝင်ကိုယ်စားလှယ်တို့လက်မှတ်ရေးထိုးကြပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တလအကြာမတ်လအတွင်းမှာ ကျောက်ဖြူအထူးစီးပွားရေးဆိုစီမံခန့်ခွဲမှုကော်မတီကိုစစ်ကောင်စီကအသစ်ပြန်လည်ဖွဲ့စည်းခဲ့တာလို့ကျောက်ဖြူစီမံကိန်းတွေအရေးလေ့လာသူဦးထွန်းကြည်က VOA ကိုပြောပါတယ
်2021အာဏာသိမ်းပြီးလို့အဲဒီဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းတယ်ဆိုတော့မေလမတ်လမှာဒီအထူးစီးပွားရေးဆိုကျောက်ဖြူအထူးစီးပွားရေးဆိုကော်မတီကိုပြန်ပြီးတော့ဒီအခုနတ်ဆက်ကကနေပြန်ပြီးတော့ဖွဲ့စည်းခဲ့တယ
်2021ခုနှစ်အတွင်းကျောက်ဖြူအထူးစီးပွားရေးဆိုစီမံခန့်ခွဲမှုကော်မတီကိုအသစ်ဖွဲ့စည်းခဲ့ပေမဲ့ဒီကော်မတီကနိုင်ငံအကျိုးစီးပွားကိုအဓိကထားညှိနှိုင်းနေတာကြောင့်နှစ်နှစ်တာကာလအတွင်းအချိန်ကျန်ကြာပြီးအဆင်မပြေတာတွေကြောင့်အခက်အခဲတွေ့ရတယ်လို့ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကဇန်နဝါရီလ10ရက်နေ့မှာပြောပါတယ်ဒါကြောင့်လဲဘ ഹു ကော်မတီအဆင့်ကတရုတ်မြန်မာနှစ်ဖက်လုံးအကျိုးရှိအောင်ဆွေးနွေးပြီးဗိုလ်ချုပ်မှူးကြီးမြောက်လှိုင်းကိုတင်ပြအဲ့ဒီနောက်မှာလုပ်ငန်းကော်မတီဥဆောင်ညှိနှိုင်းတာကြောင့်2023ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာကျောက်ဖြူအထုစီပွားရေးဆိုရင်းနှီးစိတ်ကစီမံကိန်းလုတ်ကင်ခွင့်သဘောတူစာချုပ်ရဲ့နောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးနိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။မြန်မာအထုစီပွားရေးဆိုဆိုင်ရာဘို့အဖွဲ့ဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဘိုးချုပ်မှူးကြီးဆိုဝင်းကကျောက်ဖြူစီမံကိန်းကိုအမြန်ဆုံးအကောင့်ထဲဖွင့်နိုင်ရေးလုတ်ချဖို့လည်းတိုက်တွန်းပါတယ်။စီပွားရေးပညာရှင်ဦးစိန်ချေကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအပါအဝင်နိုင်ငံတော်တိုက်ပွဲတွေကြောင့်စီမံကိန်းအကောင့်ထဲဖို့ရေးမှာလုံခြုံမှုကိမဲ့တဲ့အနေအထားလို့ VOA ကိုပြောပါတယ
်မြန်မာနိုင်ငံစစ်ဖြစ်နေလားအထူးသဖြင့်နော်ရခိုင်မှာအေးအေးပါဝင်နော်ဒီမြောက်ပိုင်းကစစ်ဖြစ်တဲ့ခါမှာအသေးအတန်ဖြစ်တဲ့အချိန်မှာသူကြည့်မှာဗော तू ကဘယ်လိုလုပ်ပြီးတော့ဟေးမြန်မာလုပ်မယ် तू မှာ security မရှိဘူးနော်မရေရဘူးဗောဗျာ
မြန်မာအထူးစစ်ဘွားရေးဆောင်ဆိုင်ရာဗဟိုလုံငန်းအဖွဲ့ရဲ့ဥက္ကဋ္ဌစစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနနှစ်ရဲ့ပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးကလည်းကျောက်ဖြူရင်းနှီးစိတ်ကလုပ်ငန်းဆောင်ရွက်ခွင့်စားချုပ်ရဲ့နောက်ဆက်တွဲစားချုပ်ဟာဆိုရင်တရုတ်ဘက်ကတောင်းဆိုတာမဟုတ်ဘဲမြန်မာဘက်ကတောင်းဆိုတာဖြစ်တယ်လို့ပြောဆိုထားပါတယ်။မူလစားချုပ်ပါအချက်တွေကမရှင်းတဲ့အချက်တွေကိုနှုတ်နှစ်ဖက်လက်ခံဖို့ရှင်းရှင်းလင်းလင်းဖြစ်ဆွတ်တာလို့ဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။စီမံကိန်းအကောင့်ထဲဖော်တဲ့နေရာမှာတရုတ်မြန်မာနှစ်ဖက်လုတ်ပိုင်ခွင့်နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ဖြစ်ဆွတ်တာသာဖြစ်ပြီးရှမ်းမြောက်ဖြစ်စဉ်တွေကြောင့်ရုတ်တရက်လုတ်တာမဟုတ်ဘူးလို့လည်းပြောပါတယ်။အကောင့်ထဲဖို့ရဲ့အချိန်ကာလသတ်မှတ်ချက်ကို2023ခုနှစ်ဒီဇင်ဘာလ26ရက်နေ့ကစလို့18လတာထပ်မံတက်တန်းတူထားပြီးသတ်မှတ်ကာလအတွင်းလိုက်နာလုတ်ဆောင်ရမယ့်ကိစ္စတွေမြန်မြန်ဆန်ဆန်လုတ်ကြမယ်ဆိုရင်တော့ကြောက်ဖြူစီမံကိန်းအကောင့်ထဲဖို့နိုင်မယ်လို့စစ်ကောင်စီဒုတိယဝန်ကြီးချုပ်ကပြောပါတယ်။ကျောက်ဖြူစီမံကိန်းပါအသေးစိတ်အချက်လက်တွေမသိရတာကြောင့်စီမံကိန်းအကောင့်ထဲဖို့တဲ့အချိန်မှာအကျွေးထောင်ချောက်ပြိနိုင်တဲ့ရေဆူရင်ချသလိုဒေသခံတွေအတွက်မြေယာအလုတ်အကိုင်းဆုတ်ရှုပ်နေချဒါတွေအတွက်လည်းဆူရင်နေကြပါတယ်။ကျောက်ဖြူအထုစီပွားရေးဆောင်အတွက်မြေအကထောင်ချီရထားတာလို့ကျောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်က VOA ကိုပြီးခဲ့တဲ့နှစ်အတွင်းကပြောပါတယ်။စီပွားရေးပညာရှင်ဦးစိန်ထေကတော့
အကျွေးထောင်ချောက်ကလွတ်အောင်အစိုးရကပြင်ဆင်ချုပ်ချုပ်ခဲ့เนาะဒါကပြီးခဲ့တဲ့ဒီအာဏာပသိမ်းငင်မှာလုတ်ခဲ့ပါဆိုတော့အခုလည်းပဲသူတို့ကလုတ်မယ်ဆိုအဲ့ပုံကလုတ်တယ်เนาะအခုသတင်းစာရှင်းမလို့အချမ်းမြင့်တာပြောသွားတာပြည်သူဝင်လက်ချမပြဘူးအသေးစိတ်ချပြတဲ့အခါမှာတပ်ဆိုင်ရာတာဝန်ရှိတဲ့လူတွေပညာရှင်တွေပြည်သူပြည်သားတွေကထောက်ဝကြည့်ပြီးမှတောင်းဆိုရမှာဟေးငါတို့ကတော့ဖြစ်နေနေနိုင်တယ်အချိုးစားပြဒါနဲ့မရအောင်တော့လုတ်ပေးပါเนาะအတော့ဘယ်ရယူမှာလဲသူတို့စီကမယူပါနဲ့တက်တာယူပါဆိုတာမျိုးတွေမဖြစ်တဲ့
နိုင်ငံအတွက်ရေးချတဲ့စီမံကိန်းကြီးတွေမှာနိုင်ငံရဲ့ငွေနဲ့ယင်းနှိမ့်နှံဖို့တင့်တယ်ယင်းနှိမ့်နှံနိုင်တဲ့အနေအထားလဲအတိုင်းအတာတစ်ခုထိရှိတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေကထောက်ပြပါတယ
်မြန်မာနိုင်ငံရဲ့နော်နိုင်ငံညာအိဆုအန်ဒီဟာတနေ့တနေ့ကိုပုံမှန်အနေအထားမှာပုံမှန်တော့သူတို့အာဏာသိမ်းတဲ့ကာလအခုဒီစစ်ပွဲမဖြစ်ခင်မှာတော့တနေ့ကိုဆီယမရဲ့ export အန်ဒီဒေါ်လာ20ဘီလီယံ 20.45 လောက်ရှိတယ်မနေ့ကအဲ့ဒီအချိန်မှာကျွန်တော်ပြန်သွန်းလာတော့ရှိတာပေါ့အကုန်လုံးလို့ကျွန်တော်ဆိုရမယ်အဲ့ဒီအချိန်ကနေအချိုးစားတင့်တော်တဲ့ချိုးစားကိုကျွန်တော်တို့ကိုယ်ပိုင်ပတ်စံနဲ့ရင်းလို့မရနိုင်ဘူးလား
စားချုပ်အရာပထမဆုံးအကောင့်ထဲဖို့သဘောတူထားတာကတော့မဒီချွန်းရင်းတဲ့စိတ်ကန်းဖြစ်ပြီးဒီရင်းတဲ့စိတ်ကန်းနဲ့အတူမဒီချွန်းနဲ့ရံပြေချွန်းကိုဆက်တဲ့တံတားနောက်မဒီချွန်းရင်းတဲ့စိတ်ကန်းကနေကြောက်ဖြူဆက်မှုစုံစီမံကိန်းကိုဆက်သွယ်ထားတဲ့လမ်းပိုင်းတို့ကိုစတင်လိုက်ပြီးဒီအတွက်လည်းမြေဆန်းတက်တဲ့လုပ်ငန်းတွေပြီးစီးနေပြီလို့ကြောက်ဖြူစီမံကိန်းများရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပါတယ်။ဒီစီမံကိန်းတွေစတင်ရင်တော့၅ဘန်းလုပ်ငန်းနဲ့အသက်မွေးကြတဲ့မဒေးကျွန်းဘော်ကရွာလေးရွာ အင်ဂျီ900ကျော်လူပေါင်း3000ကျော်တို့ဆက်လက်ရေးထိုင်နိုင်ရေးခက်ခဲသွားမယ်လို့လည်းဦးထွန်းကြီးကသုံးသပ်ပါတယ်။ကြောက်ဖြူရင်းနှက်စေကံစီမံကိန်းတွေကိုမူလကရင်းနှက်စေကံ10ခုထိဆောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေးဆိုရင်ချက်နဲ့စေကံ2ခုထိရှင်းချတိဆောက်ဖို့NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ထားတာပါဒေါ်လာတန်8300ကုန်ကြမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင
်ဒါကတော့ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေတိုးလာပြီးတော့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီကရခိုင်ပြည်နယ်တွင်းကကြောက်ဖြူစီမံကိန်းကိုအပူတခြင်းအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းနေတဲ့အကြောင်းမသိင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာလူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှာတော့ပင်လယ်နီကိုရှောင်နေရတဲ့ကုန်သင်္ဘောများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါရစေ။ဟူတီသဘုံတွေရဲ့ရန်ကြောင်းပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့ကိုကုန်တင်သင်္ဘောကြီးတွေရှောင်ပြီးတော့သွာလာနေကြရပါတယ်။ဒါဟာကမ္ဘာရေချောင်းကုန်သွယ်ရေးအတွက်ဘလောက်ထိခိုက်နိုင်ပါသလဲဆိုတာကိုကုန်သွယ်ရေချောင်းကျွမ်းကျင်သူကပ္ပတိန်မျိုးမြင့်အောင်ကိုမဆုမျက်မုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာရှူစားနာဆင်ပါရှင်။
ဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲကြက်ကနိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်အတော်ကြီးထိခိုက်နေပါတယ်။ဟာမတ်စစ်သွေးကြွားတွေပေါ်ထောက်ခံတဲ့ယေမန်နိုင်ငံကဟူတီသဘုံတွေကပင်လယ်နီနဲ့ဒီအေဒန်ပင်လယ်ကွေ့ကိုဖြတ်တန်းသွားတဲ့ကုန်တင်သင်္ဘောတွေပေါ်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒီကုန်တင်သင်္ဘောတော်တော်များများအဲ့ဒီလမ်းကြောင်းတွေကိုရှောင်ပြီးသွားနေကြရပါတယ်။အာရှထွက်ကုန်တွေဥရောပထွက်ကုန်တွေကိုအပြန့်အလန့်တင်ပို့တဲ့နေရာမှာအဓိကဖြတ်လန်းလို့ပြောလို့ရတဲ့ဒီ Suez တုံးမြောင်းကိုဖြတ်ဖို့အတွက်ကအေဒန်ပင်လယ်ကွေ့နဲ့ပင်လယ်နီကိုမဖြစ်မနေဖြတ်တန်းသွားဖို့လိုပါတယ်။အခုတော့အဲ့ဒီလမ်းကြောင်းကိုရှောင်ပြီးတော့မှဒီကုန်တင်သင်္ဘောတွေဟာဒီအာဖရိကတိုက်ဘက်ကနေပတ်ပြီးတော့သွားနေရတဲ့အတွက်အချိန်ပုံကြသလိုကုန်ကြစိတ်တွေလည်းတက်ကုန်ပါတယ်။ဒီလိုဖြစ်နေတာကဒီကမ္ဘာရေချောင်းကုန်သွယ်ရေးအပေါ်ဘလောက်ထိကြီးမားတဲ့ပြဿနာဖြစ်နေပါသလဲ။မတ်စ်ကုန်တင်သင်္ဘောလုပ်ငန်းကြီးမှာကပ္ပတိန်အဖြစ်လုပ်ခဲ့မှုတလို့အရှေ့လေပိုင်းဒေသကာတာနိုင်ငံမှာဒီ10နှစ်လောက်နေထိုင်ပြီးတော့ရေချောင်းတန်းပြပိုင်လော့အဖြစ်လုပ်ကင်ခဲ့မှုတဲ့ကပ္ပတိန်မျိုးမြတ်အောင်ကိုမေးချထားပါတယ
်။အာရီဘီယာပင်လယ်ကွေ့ကထွက်လာပြီးတော့ယင်းနဲ့တင်ပြီးတော့ဥရောပတိုက်ကိုသွားတဲ့သင်္ဘောတွေရှိသလိုပင်လယ်နီထဲမှာရှိတဲ့ဆာဒီအာရီဘီယာတို့ကထွက်တဲ့ယင်းနဲ့တွေကိုတင်ပြီးတော့အရှေ့ပြားပေါ့အာရှအရှေ့ပြားတရုတ်တို့ဂျပန်တို့စင်ကာပူတို့သွားတဲ့သင်္ဘောတွေလည်းရှိတယ်။နောက်တစ်ခါဟိုကွန်တိုင်နာသင်္ဘောကြီးတွေတခြားအထွေထွေကုန်တင်တဲ့သင်္ဘောကြီးတွေလည်းပဲအရှေ့ပြားကကုန်တွေကိုဥရောပကိုပို့မယ်။အဲ့ဒါဥရောပကကုန်တွေကိုအရှေ့ပြားကိုပို့မယ်ဆိုရင်လည်းတရားဖြတ်ဆိုတော့ဒါကအမတန်မှဟိုအရေးပါတဲ့အရင်လဲခီးသွားလာများတယ်သင်္ဘောသွားလာများတဲ့ရေလမ်းကြောင်းတစ်ခုဖြစ်ပါတယ်
ဆိုတော့ကိုမျိုးမြင့်အောင်ဆောဆောပြောခဲ့သလိုပေါ့နော်ဒီကမ္ဘာကုန်သွယ်ရေးကိုကြည့်လို့ရှိရင်ဒီအာရှထွက်ကုန်တွေနောက်ဥရောပထွက်ကုန်တွေနော်အဲ့ဒါတွေကိုဟိုအပြန်လှန်ပေါ့တင်ပို့တဲ့နေရာမှာဒီဆူအက်တူမြောင်းကနေပြီးတော့အထူးကဖြတ်ပြီးသူတို့ဖြတ်လန်းလို့တုံးကြတာဟုတ်ဆိုတော့အဲ့ဒီဆူအက်တူမြောင်းဖြတ်ဖို့ဆိုရင်လည်းဒီပင်လယ်နီနဲ့ဒီအေဒန်ပင်လယ်ကွေ့ကိုမဖြစ်မနေသူတို့ကဖြတ်သွားရတာဟုတ်နော်တင်ပို့တွေကဆိုတော့အဲ့ဒါကြောင့်လဲဒီကုန်တင်တင်ပို့ကြီးတွေကဒီလမ်းကြောင်းကိုသူတို့တုံးနေကြတာပေါ့လေဆိုတော့ကိုမျိုးမြင့်အောင်ကိုရာရကဒီတင်ပို့ကပ္ပတိန်ဘဝနဲ့အဲ့ဒီနေရာတွေကိုမကြာခဏလဲဖြတ်ဖူးတယ်နောက်ဒီအရှေ့လေပိုင်းဒေသတွေကကတားနိုင်ငံမှာလဲဒီ10နှစ်လောက်နေပြီးတော့ပေါ့နော်ဒီရေချောင်းတန်းပြပိုင်လော့အနေနဲ့လောက်ခဲ့ဖူးတဲ့ခါကျတော့အဲ့ဒီလုံချုံရေးဘိုင်းနဲ့ပတ်သက်လို့ရှိရင်အဲ့ဒီဘက်ကဒီအရင်တည်းကပေါ့နော်သတိထားစရာဖြစ်တယ်လို့ပြောလို့ရလားရှင
့်ဟုတ်ပါတယ်ဟိုအရင်ပေါ့နော်အခုလိုမျိုးဒီဆာဒီအာရေဗျာနဲ့ယေမန်နဲ့နေစပ်စစ်ပွဲတွေမဖြစ်ခင်ချိန်တည်းကကဒီရှင်တော့ယေမန်ကတောင်တန်းပြောင်းနှစ်ပိုင်းကွဲခဲ့တယ်ပေါ့နော်အဲ့ဒီအချိန်လောက်တည်းကအဲ့ဒီနေရာလေးမှာကဘလို့ခေါ်မလဲစီးရရလှုပ်ရှားမှုတွေဖြစ်လာရှိရပေါ့နော်ကျွန်တော်တို့ဆိုသင်္ဘောနဲ့ခေါက်ခေါက်ခါဖြစ်တယ်တစ်နှစ်ကို2ချိန်လောက်3ချိန်လောက်ဖြစ်တယ်ဆိုရှင်ပထမတစ်ခေါက်ဖြတ်သွားဥပမာနဲ့ပြောပထမတစ်ခေါက်ဖြတ်သွားလို့ရှိရင်ဟာအဲ့မှာလင်းကွင်းဆောက်နေတာမြင်နေရတယ်နောက်လင်းကားနှစ်လောက်နေလို့ရှိရင်အဲ့မှာလင်းမြန်လေးအတက်ဆင်းလောက်တာစတွေးရပြီးစစ်လင်းနေတယ်ပေါ့နော်တခါရေဒါစကန်တွေဆောက်ထားတယ်တခါအဲ့လိုမျိုးလေပြည့်ဒုံးကြီးစခန်းနေပေါ့နော်မဆိုင်ဘက်ထရီစ်တွေလေပြည့်ဒုံးကြီးစခန်းနေစောက်နေတာမြင်နေရတယ်ဒါပြောရဖြတ်သွားမြင်ရတယ်နောက်ပြီးတော့ဟိုးရင်လက်ထက်ကဟို USS Cole လို့ပါတော့ယေမန်မှာဘုံတိုက်ခါတဲ့အချိန်လောက်မှာပဲအဲ့ဒီအချိန်ကကမာချန်တင်ပေါ်တွေဖြတ်သွားတော့လှမ်းပြီးတော့ RPG နဲ့ပြစ်တယ်လို့တတင်းနေကြတယ်လေဒါပေမဲ့တင်ပေါ်တွေတော့မထိဘူးသူလှမ်းပြစ်တာအယောင်ကြီးတော့ကြောင့်တော့ RPG Rocket ကရေးထဲမှာပဲတင်ပေါ်မြောက်ကရေးထဲမှာကျသွားတာလို့ပါတော့အဲ့ဒီထက်ကပြဿနာကတော့နည်းနည်းတော့ရှိနေပြီပေါ့နော်ဆိုတော့ဒီဟာကြီးကတကယ်စီရပါတော့သူကလာပြီးတော့ဒုက္ခပြနေကပ္ပကုံသွဲရေချောင်းလမ်းကြီးကိုဒုက္ခပြနေတဲ့နေရာကြီးဖြစ်နေပါတယ်
ဆိုတော့ဟိုတဆက်ထမေးနေတာပေါ့နော်ဒီပင်လယ်နီနဲ့ဒီအေဒီယန်ပင်လယ်ခွေးကနေဖြတ်သွားတဲ့တင်မောတွေလုံခြုံရေးအတွက်ဆိုပြီးတော့မှဒီ American ရေတပ်ဦးဆောင်တဲ့ Operation Prosperity Guardian စစ်စင်ရေးဆိုပြီးတော့ဒီဇင်ဘာ18ရက်ပေါ့2023ဒီဇင်ဘာ18ရက်နေ့ကနေစပြီးတော့သူတို့လုပ်နေပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံဆောင်ပါဝင်နေပေါ့နော်စစ်စင်ရေးရောဒီတင်မောတွေရဲ့လုံခြုံရေးကိုပေါ့နော်ဘယ်လောက်ထိထိထိရောက်ရောက်လုပ်ပေးနိုင်မယ်လို့ထင်ပါတယ်ရှင်
အဲ့လိုမျိုးပေါ့နော်အပီပီဆိုင်ရာရေတပ်တွေစုပေါင်းပြီးတော့ဒီရေချောင်းလမ်းကိုလုံခြုံရေးလုပ်ဖို့အတွက်လုပ်ခဲ့တဲ့ဟာဆိုမာလီယာမှာပင်လယ်သမားကိစ္စတော့လည်းသူတို့လုပ်ခဲ့ပါတယ်အတိုင်းတာတစ်ခုထိအောင်မြင်ပါတယ်ဒါပေမဲ့ဟိုပါဝင်တဲ့နိုင်ငံများဖို့လိုတယ်တင်မောစီးရင်များဖို့လိုတယ်ပေါ့နော်တင်မောနည်းနည်းလေးနဲ့အဲသွားသမျှတင်မောအကုန်လုံးအကာအကွယ်ပေးဖို့တကယ်လို့အခုတင်မောဒီဇင်းကသူတို့မှာတော့လာပြီးတော့တိုက်ခိုက်ခံနေရပြီးကုညီပါဆိုလို့ရှိရင်လွှတ်ဖို့အတွက် resources ကတော့များများလိုတယ်ပေါ့နော်ဒီဆိုမာလီယာပင်လယ်သမားကိစ္စတော့ကကမ္ဘာလုံးနှိပါးလောက်ကအဲရေတပ်သင်္ဘောတွေဒဇင်းဟိုဒဇင်း20ဒဇင်း20 contribute လုပ်ကြရဲဝိုင်းပြောထည့်ကြရင်ကြောင့်ဝိုင်းကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အခြေရောက်မှုရှိပါတယ်အဲ့တော့အခုလောက်တဲ့ဟာမှာလည်းကျွန်တော်အခုသတင်းထဲမှာတွေ့ရတော့စတော့စနေပြီအဲသင်္ဘောစီးရင်နေနေသေးတယ်ပေါ့သင်္ဘောစီးရင်များများထားနိုင်တော့အခြေရောက်မှုပုံများရှိပါတယ်
ဆိုတော့အခုကတော့ဒီဂါဇာစစ်ပွဲချောင်းပေါ့နော်ဒီဟာမတ်စ်တွေကိုထောက်ခံတဲ့ဟူသီးတပုံတွေကတိုက်နေတာပေါ့လေအဓိကတော့အစ္စရေးကလာတဲ့တင်မောတွေကိုယူလို့ယူဆတဲ့ကုန်တင်တင်မောတွေကိုသူတို့ကအဓိကပြစ်မှတ်ထားပြီးတိုက်နေတယ်ဆိုတော့အခုကိုမျိုးမြင့်အောင်လိုက်ခဲ့ဘူးတဲ့ကပ္ပတန်လုပ်ခဲ့ဘူးတဲ့ဒီမတ်ဆိုလိုမျိုးကုန်တင်တင်မောလုပ်ငန်းကြီးအပါဝင်ပေါ့နော်တင်မောလုပ်ငန်းတော်တော်များများအခုဆိုရင်အိမ်လမ်းလမ်းချောင်းကိုရှောင်ပြီးတော့သွားနေကြပါပြီဆိုတော့ဒီကုန်တင်မောတွေကဟိုတခြားလမ်းချောင်းကိုတုံးတဲ့အတွက်ကြောင့်မို့လို့ကုန်စည်နှုံးတွေပိုတက်ကုန်မဲဆိုပြီးတော့လည်းတတိပေးမှုတွေကရှိနေတယ်လေဆိုတော့ဘာကြောင့်ပေါ့နော်ဘလောက်တက်သွားနိုင်တာလဲဆိုတာကိုလည်းရှင်းပြလို့ရမှာရှင့်
အလွယ်ပြောရလို့ရှိရင်ပေါ့နော်ဥပမာစင်ကာပူကနေပြီးတော့ရိုတက်တယ်မို့သွားမယ်တင်မောပေါ့စင်ကာပူစိတ်ကနေပေါ့ရိုတက်တယ်စိတ်ကသွားတင်မောကပုံမှန်အကြပ်ကီကွန်တိနာတင်မောစင်းရဆက်နေနဲ့ရောက်မယ်ခီးပေါ့ SUS2 မြောင်းဖြတ်ပြီးတော့ဆက်နေနဲ့ရောက်မယ်ခီးကခုဒီလမ်းကြောင်းကိုအန်ဒီရရှိလို့ရှောင်သွားတဲ့ခါကျတော့အာဖရိကကြီးကိုပတ်ပြီးတော့ဒီပတ်ကြီးပတ်သွားတဲ့ခါမှာ18ရက်19ရက်လောက်ကြာသွားနေတယ်ပေါ့တင်မောတွေ speed တစ်ခုနဲ့ခရောမသိအကြမ်းများပြီဆိုတော့6ရက်လောက်ခီးကပူကြာရှည်သွားတဲ့ကြောင့်မို့ကုန်စီစလဲတွေကိုကစားမရရှိရောက်ဖို့အတွက်လည်းအချိန်နောက်ကျသွားတဲ့ပြင်တယ်ပိုးစက်စရိတ်နော်တမောကအချိန်ကြာကြာမောင်းရတဲ့ကြောင့်စီပိုကုန်တဲ့စရိတ် insurance charges ဒီအမခံဂျီဒီကုန်တွေတင်လိုက်အမအကုန်လုံးကလိုက်တက်သွားတဲ့ကြောင့်မို့အဲ့ cost တွေအကုန်လုံးကိုတော့ carrier လို့ခေါ်တဲ့တမောတယ်ဆောင်တဲ့တမောတွေကကာကိုတင်တဲ့လူတွေပေါ်ကိုသူက charges ကိုပိုတောင်းတော့မယ်နောက်တစ်ခါဒီကာကိုတွေကိုအမခံထားတဲ့အမခံကုမ္ပဏီကလည်းအချိန်ပိုကြတယ်ခီးပိုဝေးသွားတယ်ဆိုတော့အားကမ်းချေပိုတောင်းမယ်အဲ့တော့ cost တွေအကုန်လုံးတက်လာတဲ့အကုန်လုံးကပစ္စည်းကိုလက်ခံရရှိရလူကလည်းပဲသူက cost တွေအများကြီးပိုပြီးတော့ငွေကြေးစီတွေအများကြီးပိုရတဲ့အကြောင်းမို့သူကလည်းပဲဒီ consumer တွေပေါ့နော်ပုံဆွဲသူတွေပြန်ရောင်းတဲ့ခါကျလို့ရှိရင်လည်းပဲသူကလည်းဒီဟာတွေလိုက်ဈေးပြီးတင်တော့မယ်ပေါ့နော်ချက်ချင်းလည်းငယ်တလားနှစ်လားသုံးလားတွင်မတိတာပဲမဲ့6လတစ်နှစ်ကြာလာတဲ့အခြေကြလို့ရှိရင်အဲ့ဒီအပိုငွေကြေးစီတွေက customer တွေကိုလာပြီးတော့တက်ရောက်နိုင်ပါတယ်အဓိကတော့ကုန်စည်လုံးတွေတက်လာမှာပေါ့နော်ပစ္စည်းတွေအားလုံးဝေသူတွေအားလုံးကအဲ့ဒီကုန်စည်လုံးတက်တဲ့အတန်းကိုစားသုံးသူတွေအားလုံးကမျှဝေပြီးခံကြရမှာပေါ့နော
်ကုန်သွယ်ရေးချောင်းကျွမ်းကျင်သူကပ္ပတန်မျိုးမြင့်အောင်ဖြစ်ပါတယ်ရှင်ရေချောင်းကုန်သွယ်ရေးထိခိုက်နေတဲ့အတွက်ဒီကုန်စည်လုံးတက်တဲ့အတန်းကိုစားသုံးသူတွေခံကြရမှာဖြစ်ပေမဲ့ကုန်ချမ်းပြတ်ကုန်ကြောမထုတ်နိုင်တဲ့ supply chain ထိခိုက်တဲ့ပြဿနာအထိတော့မဖြစ်နိုင်ဘူးလို့သူကခန့်မှန်းပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဒါကတော့ဟူတီတပုန်နေရဲ့ရန်ကြောင်ပင်လယ်နီကိုရှောင်ကွေ့ပြီးတော့သွားနေရတဲ့ကုန်သင်းမော်တွေအကြောင်းကုန်သွယ်ရေချောင်းကျွမ်းကျင်သူကပ္ပတိန်မျိုးမြင့်အောင်ကိုမဆုမျက်မုံကဆက်သွဲမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒိမတ်နိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဘယင်သစ်နန်းဆက်ပါတယ်အမေရိကန်နာမည်ကျော်အဆိုတော်မင်းသမီးဂျေလိုဂီတဗီဒီယိုကိုရုပ်ရှင်တိုလေးလိုမျိုးဖန်တီးထုတ်လုပ်လိုက်ပါတယ်ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစူးစီးပြီးတော့မအေးသနာကျော်ကတင်ဆက်ပေးထားတာရှူဇာနာစင်ပါရှင်
ဒိမန်နိုင်ငံမှာအရှေ့ဆန်မင်းသားဖရက်ဒရစ်ဇန်နဝါရီလ14ရက်နေ့ကဘုရင်ဖြစ်တဲ့နန်းတက်လာပါတယ်ဒါနှစ်ပေါင်း50ကျော်အတွင်းမှာဘုရင်သစ်တစ်ပါးထိနေအရေးအရာကိုဆက်ခံတာဖြစ်ပါတယ်။မေရော့ဖြစ်သူဒုတိယမြောက်မာဂရိတ်တာဘုရင်မကြီးထိနေကို52နှစ်အုပ်ဆိုးလာခဲ့ပြီးတော့မှသားတော်ဖြစ်သူကိုထိမွေနှမ်းမွေလှဲပြောင်းပေးမယ်လို့ပြီးခဲ့တဲ့နှစ်သစ်ကူးစုနေကမှကြေညာသွားတာပါ။သူ့ရဲ့သားတော်အကြီးဆုံးအရှေ့ဆန်မင်းသားဖရက်ဒရစ်အခုနန်းတက်လာတော့ဒက်သမမြောက်ဖရက်ဒရစ်ဘုရင်ဖြစ်ပါတယ်။ ဘီယန်ဖက်ဒရစ်အသက်55နှစ်ကဩစတြေးလျနိုင်ငံကအရက်သူမယ်ရီအဲလစ်ဇဘက်ဒေါ်နယ်ဆန်52နှစ်ကိုကျင်းရမြှောက်ထားတဲ့အတွက်ကြောင့်မလို့သူလည်းမိဖုရားဖြစ်လာပြီးတော့သူတို့မှာရင်သွေး၄ယောက်ရှိပါတယ်။ဒိမတ်နိုင်ငံကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့ကနိုင်ငံကိုတရားဝင်အုပ်ချုပ်တာဖြစ်ပြီးတော့ဘီယန်ကတော့ပါတီနိုင်ငံရေးမှာဝေးရောက်မဆွတ်ဖက်ဖက်နဲ့နိုင်ငံအုပ်ဆောင်ဖြစ်နေထုံးတမ်းဆင်လာတာဝန်တွေကိုထမ်းဆောင်တာဖြစ်ပါတယ်ရှင်။အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသမီးလည်းဖြစ်အဆိုတော်လည်းဖြစ်တဲ့ Jennifer Lopez ရဲ့အားလုံးမျှော်နေကြတဲ့တချင်းတဲ့နဲ့ဂီတာဗီဒီယိုထွက်လာပါတယ်။တချင်းနာမည်က Can't Get Enough ဖြစ်ပြီးတော့သူ့ရဲ့တေးတပြားတဲ့ This Is Me Now အခုကျမဆိုတဲ့တေးတပြားမှာပါမဲ့တချင်းမှာသူ့ရဲ့တချင်းတွေမထွက်တာ10နှစ်လောက်ကြာခဲ့ပြီးတော့မှအခုပထမအဦးဆုံးချိန်တချင်းတဲ့ထွက်လာတာဖြစ်ပါတယ်
။ Till Death Do Us Part
အခုထွက်တဲ့တချင်းက2002ခုနှစ်ကထွက်တဲ့ This Is Me Then အဲ့တော့ကကျမဆိုတဲ့တေးတပြားရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။သူကဒီသချင်းအတွက်တေးတယုတ်ဖို့ရုပ်ရှင်ကားတို့လေးကိုလည်းဒီသချင်းဗီဒီယိုဖြစ်နေထုတ်လိုက်တာပါ။ This is me now a love story အခုကျမအချစ်ဇလန်းလို့နာမည်ပေးထားတဲ့ဒီဂီတာဗီဒီယိုကိုတော့ Director Dave Meyer ရိုက်ကူတာဖြစ်ပါတယ်။နာမည်ကြီးအဆိုတော်တွေဖြစ်တဲ့ Drake, Taylor Swift, Harry Styles, Coldplay တို့နဲ့အတူအလုပ်တွဲလုပ်ဖို့တဲ့ Director ပါ။ဒီဂီတာဗီဒီယိုကသူ့ရဲ့တေးတပြားတဲ့အတွက်တွဲဖက်ဗီဒီယိုဖြစ်ပြီးတော့တေးတပြားထွက်တဲ့ဒီနေ့တည်းမှာပဲ Prime Video Line မှာထုတ်ဝေတာပါ။ဟိုးရင်တော့ကသူ့ရဲ့ချစ်သူ Ben Affleck နဲ့ပြန်ပြီးပေါင်းစည်းမိကြပြီးတော့မှနောက်လက်ထပ်လိုက်တာတွေကိုခံစားပြီးတော့ဒီတေးတပြားကိုထုတ်မိတယ်လို့သူကပြောပါရည်။ Director လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်တဲ့သူ့ရဲ့ခင်မွန် Ben Affleck နဲ့ကြီးလို့နှစ်ဦးတွဲပြီးတော့ဇာတ်ညွှန်းရေးတာဖြစ်ပါတယ်။အသက်54နှစ်ရှိပြီဖြစ်တဲ့ Jennifer Lopez ဟာတေးတပြားပေါင်းတန်း80ရောင်းချခဲ့ရပြီဖြစ်ပြီး Billboard Hot အဖြစ်ဆုံးတေးတရာဆင်မှာတော့နံပါတ်1ချိန်တဲ့သချင်၄ဘုတ်ပါပါတယ်။သူနောက်ဆုံးထွက်တဲ့ AK ဆိုတဲ့တေးတပြားကလွန်ခဲ့တဲ့9နှစ်ကထုတ်ခဲ့တာပါ။သူကဒီကြားထဲမှာတော့ Marry Me ဆိုတဲ့ရုပ်ရှင်ဇာတ်ကားအတွက်ရုပ်ရှင်သချင်လည်းတည်ဆူခဲ့ပါတယ်ရှင်။
ချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားလေးတွေကိုစူးစီးပြီးတော့မအေးသနာကျော်ကတင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလောက်အစီအစဉ်ပါရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့အကြံပြုစာတွေပေးပို့လို့တဲ့ဆိုရင် bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင
်အစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသတစ်လျှောက်ဒီကနေ့မှလည်းလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့ပါတယ်တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းမှလည်းလူ130ကျော်သေဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ Hamas ကျန်းမာရေးဌာနကပြောပါတယ်အစ္စရေးစစ်တပ်ကလည်းသူတို့မြေပြင်ကနေရောဝေဟင်ကနေပါစစ်ဆင်မှုတွေအတွင်းဂါဇာတောင်ပိုင်းခံယူနစ်အရက်မှာရှိတဲ့လက်နက်တိုးလောင်းယုံတွေကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနဲ့လက်နက်တွေနေရာချဖို့လုပ်နေတဲ့ဂါဇာမြောက်ပိုင်းကစစ်သွေးကြွ5ဦးကိုလည်းချေမှုန်းနိုင်ခဲ့ကြောင်းတနင်္လာနေ့ကပြောပါတယ်ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းနဲ့ကုန်းချမ်းမြို့တွေအပါအဝင်ကိုကန့်ဒေသမှာအာဏာသိမ်းစစ်ကောင်စီကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုဖျက်သိမ်းလိုက်ကြောင်း MNDAA ကိုကန့်အဖွဲ့ကဇန်နဝါရီလ14ရက်နေ့ကကြေညာခဲ့ပါတယ်။စစ်ကောင်စီနဲ့စစ်ကောင်စီအလို့တော်ကြလက်အောက်ခံအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတည်းကထုတ်ပြန်ခဲ့တဲ့အမိန့်ကြေညာချက်နဲ့စစ်အုပ်ချုပ်ရေးအမိန့်အားလုံးကိုပယ်ဖျက်လိုက်တာဖြစ်ပြီးတော့အရင်ကရှိခဲ့တဲ့ဥပဒေတွေကိုအပြည့်အဝပြန်လည်ကျင့်သုံးကြောင်းနဲ့မရှင်းလင်းတာရှိရင်သက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်း MNDAA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံအတွင်းကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေအရေးကင်တွေရမှာမျှမျှတတကင်တွေဖို့လိုအပ်တယ်လို့အရင်းခံပြဿနာကိုနားလည်ကြဖို့လိုတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးပြောဆိုထားတာကိုဒီနေ့ထုတ်ဘန်ကောက်ဖို့သတင်းစာမှာရေးသားထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေဟာစီးပွားရေးအကျက်တဲစစ်နဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးရင်ရောက်လာသူတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံစီးပွားရေးအတွက်အထောက်အပံ့ဖြစ်စေတယ်လို့ထိုင်းလူမှုအဖွဲ့အစည်းတွေရဲ့အစိပ်ပိုင်းတွေဖြစ်တဲ့အကြောင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကြီးနဲ့ထိုင်းနိုင်ငံသားဝန်ကြီးပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင
်။သတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knolly Estino နဲ့ John Dryden ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာ
ဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်